Welcome to the Voice of America in Burmese.
မင်္ဂလာနက်စမဒေါက်တာရှင်များရှင် view region ကနေ2023ခုနှစ် August 1ရက်အင်္ဂါညပိုင်း view မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါပြီရှင်View Radio Season 2ကို Light to Meter 3252တို့ပြင် Light Lab Meter 190တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ညအတွက် Season 2ကိုကျွန်မအလေးမှာကအစီအစဉ်မှုဖြစ်တောင်းရေးတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းမှာသောတာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလေးမှာနဲ့တူပြောပြပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ပေါ်ချမှတ်ထားတဲ့ပြည်ထောင်တချို့ကနေဒီကနေ့လူငင်းချမ်းသာဝင်ပေးလိုက်ပါပြီ။NUG ဘက်ကလည်းစစ်ကောင်စီရဲ့တစ်တန့်တပ်တော်ဝင်နဲ့ပတ်သက်တဲ့ကြေညာချက်ကိုဝေဖန်လိုက်ပါတယ်။စစ်ကောင်စီနဲ့ဆက်ဆံရေးပေါ်မလေးရှားဝန်ကြီးချုပ်ရဲ့သဘောထားကိုအာဆီယံအမတ်တွေကစိုးရိမ်နေကြပါတယ်ဆိုတဲ့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားမှာပါ။အခုညပိုင်းနားဆင်ရမယ့်နေရာမှာတော့စစ်ကောင်စီကမြန်မာနိုင်ငံတော်အကျဉ်းထောင်အသီးသီးကအကျဉ်းသားတွေလုံခြုံရေးပေးရတဲ့ပတ်သက်ပြီး
နိုင်ငံရေးကျင်းသာပါတော့ပါလေဒါပေမဲ့ရင်းနှီးချေကြတဲ့သူတွေကပါအောင်ဒီလိုကနေလူတွေတော့ကုန်နေလေလွတ်တာ
တရားလွှတ်တော်ရှင်းနေတူပြောသွားတာပါဒီကြောင့်သတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူကရာဂရင်းနီဒေတာဘက်ကတိုက်ပွဲအခြေအနေအပအဝင်စစ်ကောင်စီစစ်စင်ရေးကြောင့်ရေဦးဒေတာခန်ထောင်ထဲချီတင်းရှောင်ကြရတာကလေးတမှုကာလန်အသွားလာကန့်တတ်မှုကြောင့်ကုန်စီစစ်စစ်မှုထိခိုက်တာဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩစာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါနောက်ကဘာဒေါ်လာခီးသွားအစီအစဉ်နဲ့စတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒါရီမတိုင်ရဲ့အခုရေဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါပါရှင
်။နေပြည်တော်ချင်းတောင်မှာနှစ်ရှစ်ထောင်တန်ကြာခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု19မှုတွေကအမှု9မှုအတွက်ထောင်တန်6နှစ်ပြည့်တန်လျှော့ပေါ်ပေးလိုက်တဲ့ကြောင်းစစ်ကောင်စီကဒီကနေ့ပဲကြေညာလိုက်ပါတယ်။
နာမည်ကတရားဆွဲဆိုတာဒီနိုင်ငံတော်ကြီးပြည်စင်တရားဆွဲဆိုတာလည်းဟာပြီးတော့ Power Peace ပြန်နဲ့25နှစ်တရားဆွဲဆိုတာနှစ်ခုရှိတယ်။အဲပြီးရင်တော့ဒီလိုဒါဆက်သွေးရေးဥပဒေနဲ့တရားဆွဲဆိုတာရှိတယ်။ပြီးရင်တော့ဒီလိုပို့ကုန်ဈေးကုန်နဲ့တရားဆွဲဆိုတာရှိတယ်။6နှစ်ပြည်တာရှိဖို့ရှိတယ်။
သမရဦးဝင်းမြင့်ပေါ်ဆွဆွဲထားတဲ့အမှုရှစ်မှုတွေကနှစ်မှုကိုလည်းပြည်တံလွန်ငင်းခွင့်ပြုလိုက်ပြီးစုစုပေါင်းပြည်တံ၄နှစ်လျှော့ပေါက်ပေးလိုက်တယ်လို့လည်းဗိုလ်ချုပ်စော်မင်းထွန်းကပြောသွားပါသေးတယ်။ဒါ့အပြင်တိုင်းရင်းသားစီလုံးညီညွတ်ရေးနဲ့ပြည်တွင်းငင်းငန်းရေးကိုရှေ့ရှုတဲ့အနေနဲ့လက်ရှိအကျဉ်းထောင်တွေအတွင်းမှာပြည်တံကြားခံနေရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်82ဦးကိုလည်းနောက်တစ်ကြိမ်ပြည်မှုထက်မှန်ကျူးလွန်ပါက၎င်းအပြစ်ဒဏ်အပြင်ယခုကြားခံရန်ကြံရှိသောအပြစ်ဒဏ်တွေကိုပါဆက်လက်ကြားခံပါမယ်ဆိုတဲ့စီကံသတ်မှတ်ချက်နဲ့အညီဒီကနေ့ပဲအပြစ်ဒဏ်ကနေလွင်ငင်းခွင့်ပြုကြောင်းဖော်ပြထားပါတယ်။လွင်ငင်းခွင့်ရသူအများစုကတော့ TNLA တအန်းပလောင်လက်နက်ကိုင်လက်ဖွဲ့ကဖြစ်ပြီး AA ရခိုင်တပ်တော်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA MNDAA ကိုကလက်နက်ကိုင်အဖွဲ့ကအဖွဲ့ဝင်တချို့လည်းပါဝင်ပါတယ်။နိုင်ငံသားအကျဉ်းသား125ယောက်ကိုလည်းပြစ်ဒဏ်လွင်ငင်းခွင့်နဲ့ပြင်းထန်တန်ပေးခဲ့တယ်လို့အကျဉ်းထောင်အသီးသီးမှတည်တံချမှတ်ခံထားရသူတွေကိုတည်တံပြစ်ဒဏ်ကနေလွင်ငင်းခွင့်ပြုပြီးထောင်နဲ့တသက်ပြောင်းလဲချမှတ်ပေးခဲ့ပါတယ်။စစ်ကောင်စီကြီးကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်းနေပြည်တော်မှာတည်ထားတဲ့မာရဝိဇ္ဇယရုပ်ပွားတော်အနေကစားတင်တဲ့အထိမ့်မတ်အနေနဲ့ရောဒီကနေ့မြန်မာတပ်ကြေ1385ခုဒုတိယဝါဆိုလပြည့်နေ့မှာကြာရောက်တဲ့ဓမ္မစစ်ကြာအခါတော်နဲ့အထိမ့်မတ်ဖြစ်ပါအခုလိုလွင်ငင်းချမ်းသာခွင့်ပေးခဲ့တာလို့လည်းစစ်ကောင်စီဘက်ကပြောသွားပါတယ်ရှင်
။နေပြည်တော်အကျဉ်းထောင်မှာနှစ်ရှည်ထောင်တန်းကြာခံနေရတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပေါ်ချမှတ်ထားတဲ့ပြည်တံတချို့ကနေဒီကနေ့လွန်ငင်းတသားခွင့်ပြုလိုက်တဲ့စစ်ကောင်စီရဲ့လှုပ်ရဟာပြည်သူလူထုကိုလှည့်စားတဲ့လှုပ်ရဖြစ်တယ်လို့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရလူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကလူမှုကွန်ရက်ကနေတစ်ဆင့်တုံ့ပြန်လိုက်ပါတယ်။
အခုတခါလွန်ငင်းတသားခွင့်ဆိုတဲ့နာမည်အခုကိုသုံးပြီးတော့ဒေါက်တာဆန်းစုကြည်ကိုပြန်လှုပ်လို့လို့ဖြစ်တယ်လေရှော့ပေါ့မလို့တော့ဆောင်ပြီးတော့ပြည်သူလူထုကိုလှည့်ကြဖို့ကြိုးစားနေပါတယ်။ဒီခုကကြည့်မယ်ဆိုလို့ရှိရင်ဒေါက်တာဆန်းစုကြည်ကလွတ်မြောက်တာပုံပေါက်။မတရားအမ်းစီထားပြီးတော့ဆွဆွဲထားတဲ့ချမှတ်ထားတဲ့မတရားဖြစ်တယ်တွေကနေရှော့ပေါ့တာဖြစ်ပါတယ်။ဒီဟာသူကမှန်ကန်သောလွတ်ဆောင်မှုလည်းမဟုတ်ဘူးလို့စစ်မှန်တဲ့လွတ်မြောက်မှုလည်းမဟုတ်ပါဘူး။
အလားတူပါပဲသမရဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေအလုံးကိုထွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့ NUG တရားရေးဝင်ကြီးဌာနကအဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ဟာပြစ်မှုတစုံတရာကျူးလွန်ခြင်းမရှိဘဲတစ်ဖက်သက်လှုပ်ရှားဆွဆွဲဖန်စီခံထားရတာဖြစ်ပြီးသူတို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်အလုံးဟာလည်းဥပဒေနဲ့ညီညွတ်ခြင်းမရှိဘူးလို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒေါက်ဆန်းစုကြည်ကိုတရားစွဲဆိုထားတဲ့အမှုတွေထဲကနိုင်ငံတော်အကြီးအကျယ်ပြက်စင်မှု905ခါတဘာဝဘေးအမှုနှမှုဆက်သွယ်ရေးအမှုနဲ့ပို့ကုန်သွင်းကုန်နဲ့တရားစွဲထားတဲ့စုစုပေါင်းပြစ်ဒဏ်6နှစ်ကိုရှော့ပေါ့ပေးလိုက်တာဖြစ်ပြီးသမရဦးဝင်းမြို့ကတော့တဘာဝဘေးနဲ့2နှစ်905ခါနဲ့2နှစ်စုစုပေါင်းပြစ်ဒဏ်4နှစ်ရှော့ပေါ့ပေးလိုက်တာဖြစ်တယ်လို့စစ်ကောင်စီကဒီကနေ့ကြေညာလိုက်တဲ့အပေါ်အဲ့ဒီလိုတုံ့ပြန်လိုက်တာဖြစ်ပါတယ်ဒေါက်ဆန်းစုကြည်အပေါ်အမှုပေါင်း19မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ထားတာကနေ6နှစ်ရှော့ပေါ့ပေးလိုက်တာဖြစ်လို့ထောင်ဒဏ်28နှစ်ကတော့ဆက်လက်ကြာခံရအောင်မှာဖြစ်ပါတယ်ထောင်ဒဏ်12နှစ်ချမှတ်ခံထားရတဲ့သမရဦးဝင်းမြို့ကတော့4နှစ်ရှော့ပေါ့လိုက်တဲ့အတွက်10နှစ်ဆက်လက်ကြာခံရအောင်မှာဖြစ်ပါတယ်။သမရဦးဝင်းမြင့်နဲ့ဒေါက်ဆန်းစုကြည်တို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တချို့ကိုရှော့ချလိုက်တဲ့တစ်ချိန်တည်းမှာပဲတနိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်တွေကနေအကျဉ်းသား8949ရောက်ကိုစစ်ကောင်စီကပြစ်ဒဏ်ကနေလွတ်ငင်းခွင့်ပေးလိုက်တာပါရှင်။
ရှိတောင်အာရှနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုအာဆီယံကိုစားပြုမဟုတ်ဘဲတနိုင်ငံချင်းအလို့သဘောဆက်ဆံနိုင်နေဆိုရယ်မလေးရှားဝန်ကြီးချုပ်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးစိုးရိမ်မိကြောင်းအာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌဖြစ်သူမာစီဘရန့်စ်ကဒီနေ့ပဲပြောလိုက်ပါတယ်လူအခွင့်အရေးကိစ္စတွေကိုပြစ်ပယ်ထားတာမျိုးမဟုတ်ဘဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေကိုလုံကောင်းလုံနိုင်တယ်လို့မလေးရှားဝန်ကြီးချုပ်အန်နွာအီဗရာဟင်ကဖိလစ်ပိုင်သမ္မတဖာဒီနယ်မာကုစ်ဂျူနီယာနဲ့ကွာလာလမ်ပူမြို့တော်မှာတွေ့ဆုံခဲ့ခြင်းကပြောခဲ့တဲ့မှတ်ချက်နဲ့ပတ်သက်ပြီး ARPH ဘက်ကအခုလိုထုတ်ပြန်လိုက်တာပါမြန်မာအရေးဖြည့်ရှင်မှုအာဆီယံကဘုံသဘောတူညီချက်၅ရက်ချမှတ်ထားပြီးမြေလိုက်နာဖို့ပြက်ကွက်တာကြောင့်အဆင့်မြင့်စည်းဝေးတွေမှာစစ်ကောင်စီကိုပါဝင်ခွင့်မပြုဖို့ဆုံးဖြတ်ထားချိန်မှာပဲအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့ထိုင်းနိုင်ငံကမကြသေးခင်ကအလို့သဘောအဆက်ဆံလုပ်ခဲ့တဲ့အပေါ်ဝေဖန်မှုတွေထွက်ပေါ်ခဲ့ပြီးတဲ့နောက်ပိုင်းမလေးရှားဝန်ကြီးချုပ်ရဲ့မှတ်ချက်ကလည်းထွက်ပေါ်လာတာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးကျေးဇူးတင်ပေမဲ့ထိုင်းနိုင်ငံကစတင်ခဲ့တဲ့ 1.5 track လို့ခေါ်တဲ့အစိုးရနဲ့အစိုးရမဟုတ်တဲ့တက်သည့်ပညာရှင်တွေပါဝင်တဲ့မြန်မာအရေးဆွေးနွေးပွဲလိုမျိုးစစ်အစိုးရနဲ့တွေ့ဆုံဆွေးနွေးမှုတွေကအာဆီယံရဲ့စီးလုံးညီညွတ်မှုနဲ့ဗဟိုချုပ်ကိုင်မှုတို့ကိုထိခိုက်စေနိုင်တယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မလေးရှားပါဝင်ဒီမိုကရေစီကိုဖော်ဆောင်နေတဲ့အာဆီယံနိုင်ငံအားလုံးရဲ့မြန်မာစစ်ကောင်စီရဲ့လှည့်ဖြားမှုတွေကိုအရှုံးမပေးဖို့နဲ့စစ်ကောင်စီအလိုကျမူဝါဒတွေကိုပြောင်းလဲတာတွေမလုပ်ဖို့ကိုလည်းတိုက်တွန်းထားပါတယ်ရှင်
နိုင်ငံနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတရင်တပတ်နှိပါကြလာတဲ့အချိန်အဲ့ဒီမှာရှိနေတဲ့သူ့နိုင်ငံသားတွေနဲ့တခြားဥရောပတိုက်သားတွေကိုကယ်ထုတ်တော့မယ်လို့ပြည်ထောင်နိုင်ငံကဒီကနေ့ပြောကြားလိုက်ပါတယ်နိုင်ငံနိုင်ငံမျိုးရောနေရာမင်းမှာရှိတဲ့ပြင်သစ်တန်ယုံကိုအကြမ်းဖက်တိုက်ခိုက်ဖို့ကြိုးစားတာနဲ့နိုင်ငံလေပိုင်နက်ကိုပိတ်ပင်လိုက်တာတွေကြောင့်အခုလိုခေါ်ထုတ်ဖို့ဆုံးဖြတ်ချက်ချလိုက်ရတာလို့ပြင်သစ်နိုင်ငံသားရဲ့ဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီမှာရှိနေကြတဲ့ပြင်သစ်နိုင်ငံသားတွေဟာသူတို့နီးသူတို့ဟန်နဲ့တိုင်းပြည်ကထွက်ခွာလို့မရဘဲဖြစ်နေတယ်လို့လည်းပြင်သစ်နိုင်ငံသားရဲ့ဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။နေရာမင်းမှာရှိနေကြတဲ့သူ့နိုင်ငံသားတွေကိုအဲ့ဒီကနေကယ်ထုတ်ပေးဖို့အတွက်အစိုးပြုထားတယ်လို့အီတလီနိုင်ငံသားရဲ့ဝင်ကြီးအန်တိုနီယိုတက်ဂျာနီကဒီကနေ့ပြောပါတယ်။အနောက်အာဖရိကနိုင်ငံများအဖွဲ့ ECOWAS ကလည်းအာနာသိန်းစစ်ကောင်းဆောင်တွေအပေါ်ပိတ်ဆို့တိုက်ခတ်မှုတွေချမှတ်လိုက်ပြီးရာထူးကဖြုတ်ချခံရပြီးထိမ့်သိမ့်ခံထားရတဲ့တမရမိုဟာမက်ဘဇူးကိုအာနာပြန်လွှဲမပေးရင်အင်အားသုံးလုံဆောင်မယ်လို့သတိပေးထားပါတယ်။အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပတမကတို့ကလည်းတမရဘဇူးကိုချက်ချင်းအာနာပြန်လွှဲပေးဖို့တောင်းဆိုထားကြပြီးဖြစ်ပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတုံမီတာ32 kHz 9303ညနဲ့9383ညလိုင်းတုံမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလံမီတာ190 kHz 1505နေပြီးတော့ထိုးလင်းပေးနေပါခင
်ဗျ။အင်္ဂါညဗီယိုရဲ့ထိတန်းရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ပင်လယ်နက်မှာရှိတဲ့ရုရှားရဲ့ရေတပ်နဲ့အရက်ဖက်သင်္ဘောတွေကိုယူကရိန်းရဲ့ပင်လယ်ပြင်သုံးမောင်းသူမဲ့လေယာဉ်တွေကတိုက်ခိုက်ခဲ့တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကဒီနေ့ပဲပြောပါရယ်။ဒါဟာရေနက်ပိုင်းတွင်ရုရှားရေတပ်နဲ့ယူကရိန်းရဲ့ပင်လယ်ပြင်သုံးမောင်းသူမဲ့လေယာဉ်တွေပထမဆုံးထိပ်တိုက်တွေ့မှုလည်းဖြစ်ပါရယ်။ ရုရှားဟာ၃ရက်အတွင်းဒုတိယကြိမ်ဖြင့်အစိုးရဝန်ကြီးဌာန၃ခုရှိတဲ့မော်စကိုမြို့စီးပွားရေးလုပ်ငန်းတွေရှိရာအရက်ကအထက်မြင့်အဆောက်အုံကိုဒရုန်းနဲ့တိုက်ခိုက်တာခံခဲ့ရပါသေးတယ်။ယူကရိန်းစစ်တပ်ကရုရှားရဲ့ကင်းတဲ့သင်္ဘောတွေကိုမောင်းသူမဲ့လှေ၃စင်းနဲ့ညပိုင်းမှာတိုက်ခိုက်ဖို့ကြိုးပမ်းခဲ့တာမှမအောင်မြင်ခဲ့ဘူးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနကဒီနေ့ပဲထုတ်ပြန်ခဲ့ပါသေးတယ်။သင်္ဘော၂စင်းလုံးကိုကောင်းစွာထိန်းချုပ်ထားကသူတို့ရဲ့တာဝန်တွေကိုဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်။ဒါအပြင်အရက်ဖက်သင်္ဘောတွေကိုတိုက်ခိုက်နေတဲ့ယူကရိန်းရဲ့ပင်လယ်ပြင်သုံးဒရုန်း၃စင်းကိုပစ်ချနိုင်ခဲ့တယ်လို့လည်းဒီနေ့နှောင်းပိုင်းမှာလုတ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်
။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာဇူလိုင်လ30ရက်နေ့ကဖြစ်သွားတဲ့အသေးခံဘုံးခွဲတိုက်ခတ်မှုကြောင့်တေဆုံးသူအရေအတွက်ဟာ56ယောက်အထိရှိသွားပြီလို့ပါကစ္စတန်အစိုးရတာဝန်ရှိသူတွေက VOA ကိုအတည်ပြုပြောဆိုပါတယ်။အာဖဂန်နစ္စတန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ခိုင်ဘရာပက်တန်ဂွန်ပြည်နယ်ဘဂျာရာဒေသအတွင်းကခဲမြို့မှာပြုလုပ်တဲ့သဘောထားပြင်ထန်တဲ့အစ္စလာမ်နိုင်ငံရေးနဲ့ဆက်နွယ်မှုရှိတဲ့ရှေးရိုးဆွဲဝါဒီဂျေမီရက်အလ်လာမာအစ္စလာမ်ဖီဇယ်ပါတီရဲ့နိုင်ငံရေးဟောပြောပွဲကိုပြစ်မှတ်ထားတဲ့အဲ့ဒီတိုက်ခတ်မှုကြောင့်တေဆုံးသူအရေအတွက်ဟာထပ်တိုးနိုင်တယ်လို့အဲ့ဒီဒေတာဆိုင်ရာလက်ထောက်ကော်မရှင်နာမင်းကြီးအဝရဟပ်ကလည်းရိုက်တာသတင်းဌာနကိုပြောပါရရှင
်တရုတ်နိုင်ငံမြို့တော်ပေကျင်းအနီးတစ်ပိုင်းမှာရေကြီးရေလျှံမှုတွေကြောင့်အနည်းဆုံးလူ20သေဆုံးပြီး28ဦးပျောက်ဆုံးတာထောင်နဲ့ချီတဲ့လူတွေကိုဘေးလူရာကိုရှစ်တောင်းခဲ့ရတယ်လို့တရုတ်အစိုးရမီဒီယာတွေကဖော်ပြကြပါတယ်တိုင်ဖွန်းမွန်တိုင်းဒေါက်ဆူရီရဲ့နောက်ဆက်တွဲအဖြစ်မိုးသီးထန်စွာရောက်သွားတဲ့အတွက်ယထာဘူတာရီကိုပိတ်ခါအန်ရရှိတဲ့နေရာတွေကလူတွေကိုလည်းကြောင်းအားကစားရုံတွေစီကိုတာဝန်ရှိသူတွေကပြောင်းပေးခဲ့ရပါတယ်။ရေရှမ်းရေကြီးမှုတွေကြောင့်နေအိမ်တွေနဲ့လမ်းတွေပြိုကျပြီးကားတွေလည်းလမ်းပေါ်မှာအဆုလိုက်ပုံလိုက်ဖြစ်နေပါတယ်ရှင်။
ဩစတြေးလျနဲ့နယူးဇီလန်နိုင်ငံတွေမှာကျင်းပနေတဲ့2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲဒီကနေ့အုပ်စုဒီနဲ့အုပ်စုအီပွဲစဉ်တွေကိုကစားကြတာမှာအုပ်စုအီကလက်ရှိချန်ပီယံအမေရိကန်အသင်းကပေါ်တူဂီနဲ့ဂိုးမရှိတရီနဲ့ကစားပြီးအုပ်စုဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်သွားပြီးဖြစ်ပါတယ်။အုပ်စုအီကဒုတိယပွဲစဉ်အဖြစ်နယ်သာလန်နဲ့ဗီယက်နမ်အသင်းတို့ကစားကြတာမှာတော့နယ်သာလန်က9ဂိုးဂိုးမရှိနဲ့အနိုင်ရသွားပါတယ်။အုပ်စုအီရဲ့အုပ်စုပတ်လည်ပွဲစဉ်တွေကလည်းဒီကနေ့ပြီးဆုံးသွားပြီးဖြစ်တာကြောင့်နယ်သာလန်အသင်းက2ပွဲနိုင်2ပွဲတရီ9မှတ်နဲ့အုပ်စုပထမနေရာအမေရိကန်အသင်းကတပွဲနိုင်နှစ်ပွဲတရေ9မှတ်နဲ့အုပ်စုဒုတိယအသီးသီးနဲ့နောက်တစ်ဆင့်ကိုတက်သွားကြပါပြီဒီနေ့မှာအနိုင်ရလိမ့်မယ်လို့တစ်ပေးခံထားရတဲ့လက်ရှိချန်ပီယံအမေရိကန်အသင်းဟာဒုတိယအဆင့်ရှုံးထွက်ပွဲစဉ်တွေကိုတက်နိုင်ဖို့အတွက်အတော်လေးကြိုးစားကစားခဲ့ကြရတာပါရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လီနဲ့အတူကျွန်မအလိမ္မာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ်အခုရင်ဆုံးတော့စစ်ကောင်စီကမြန်မာနိုင်ငံတောင်အချင်းထောင်အသီးသီးကအချင်းသားတွေလွန်ငင်းခွင့်ပေးတာနဲ့ပတ်သက်ပြီးနိုင်ငံရေးအကြီးအကဲတွေရဲ့အမြင့်သဘောထားတွေကိုစပြီးတော့ပြောပြပေးပါမယ်။စစ်ကောင်စီကအကျဉ်းသား 9,000 ကျော်ကိုဒီကနေ့လွှတ်ပေးလိုက်ပြီလို့ကြေညာထားပေမဲ့ဒီအရေးအတွက်ဟာဖြစ်နိုင်စရာမရှိသလိုလွမြောက်သူတွေထဲမှာလည်းနိုင်ငံရေးအမှုကြီးတွေနဲ့ဆွဲဆိုထားတဲ့နိုင်ငံရေးအကျဉ်းသားမဆိုတလို့ပါကြောင်ရှေ့နေအတိုင်းဝိုင်းက VOE ကိုပြောပါရယ်ထောင်တွင်းနိုင်ငံရေးအကျဉ်းသားတွေပေါ်အကျဉ်းသားအခွင့်အရေးချိုးဖောက်မှုတွေကလည်းကြဲကြဲပြန့်ပြန့်ဆက်ရှိနေတယ်လို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြကြပါရယ်ရေုံကပေးပို့တဲ့ဒီသတင်းကိုကိုခင်မောင်စုမင်းကပြောပြပေးပါအောင်ရှင
်တမိုင်ငံလုံးမှာရှိတဲ့အကျဉ်းထောင်တွေကနေအကျဉ်းသား 9,949 ယောက်ကိုပြစ်ဒဏ်ကနေလူငင်းချမ်းသာခွင့်ပေးလိုက်တယ်လို့စစ်ကောင်စီကဒီနေ့ဩဂုတ်လ1ရက်နေ့မှာကြေညာလိုက်ပေမဲ့ဒီအထက်ကအမှုငယ်တွေသာအများဆုံးပါရှိပြီးနိုင်ငံရေးလှုပ်ရှားမှုကြောင့်ထောင်ကျနေသူတွေမဆိုးတလောက်သာပါတယ်လို့လူအခွင့်အရေးရှင်းနေတချို့က VOA ကိုပြောပါတယ်ဒီနေ့လွှတ်ပေးလိုက်သူတွေထဲမှာထောင်တန်း2နှစ်3နှစ်ချမှတ်ခံထားရတဲ့905ကကြီးနဲ့52ကကြီးလို့အမှုတွေသာအများဆုံးပါကြောင်းအကျဉ်းသားတွေရဲ့အခြေအနေကိုစောင့်ကြည့်နေတဲ့တရားလွတ်တော်ရှင်းနေတဲ့ဦးက VOA ကိုပြောပြပါတယ်
နိုင်ငံရေးကျင်းသာပါတော့ပါနေတယ်ဒါပေမဲ့ရင်းနှီးကြတဲ့သူတွေပါအောင်သူတို့ကလေလွတ်တာနေလူတွေတော့ကိုယ်ပဲလေလွတ်တာသိလားအဲခွန်နဲ့ထောင်ကျော်ကြီးအရှိက4000ကျော်ကြီးအဲ့လိုမျိုးတွေဒါသူတို့အတိအကျတာလွတ်ခဲ့တယ်ဆိုလို့ချင်းနိုင်ငံရေးကျင်းသာဆိုရှိမှလားမဟုတ်တော့ဘာလို့လဲဆိုတော့အထက်ကမှနှိမ့်ချိန်လာများကြတဲ့သူတွေအများကြီးတွေ့ရှိသေးတယ်လေအခုဆိုလို့ချင်းနှိမ့်ချိန်ကြတဲ့သူတွေအကုန်လုံးစာယာဝတီထောင်လို့စာရက်ထောင်လို့ဒီတိုင်းကြီးလို့အဲ့လိုအကုန်လုံးဆောက်ရှိပြလိုက်ပြီလေအဲ90 50 80ငွေအဲ့ဒါလေးလေးပေါ့
နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့ဇူလိုင်31ရက်ထုတ်ပြန်ထားတဲ့စာရင်းအရဆိုရင် နိုင်ငံရေးအကျဉ်းသား19,933ယောက်ဟာအကျဉ်းထောင်တွေထဲမှာလက်ရှိရှိနေဆဲဖြစ်ပါတယ် AAPBC စည်ရင်မပေါက်သေးတဲ့နိုင်ငံရေးအကျဉ်းသားတွေအများအပြားရှိနေတဲ့အတွက်ဒီအရေးအတွက်ထဲလဲပိုများနိုင်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကခန့်မှန်းထားပါတယ်ကိုဗစ်ကာယောဂါစဖြစ်တဲ့အချိန်ကလေးကဒီနေ့အချိန်အထိတနိုင်ငံလုံးကအကျဉ်းထောင်တွေမှာထောင်ဝင်စာတွေးခွင့်ပိတ်ပင်ထားတာ3နှစ်နီးပါးရှိပြီဖြစ်ပါတယ်စစ်ကောင်စီအာဏာသိမ်းတဲ့အချိန်မှာကိုဗစ်ကပ်ရောဂါကြောင့်ဆိုတဲ့ခေါင်းစဉ်အောက်မှာပဲအကျဉ်းထောင်အဲ့တွေ့ခွင့်ကိုဆက်ပြီးပိတ်ထားခဲ့တာပါအကျဉ်းထောင်တွေထဲမှာလူခွင့်ရချိုးဖောက်မှုတွေရှိတယ်လို့ကြားနေပေမဲ့အခြေအနေမှန်သိဖို့ခက်ခဲတယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကကိုတိုက်ထွန်းဦးက VOA ကိုပြောပါတယ်အကျဉ်းထောင်လက်ဆွဲဥပဒေအတိုင်းလိုက်နာနေတဲ့ဆိုရင်အကျဉ်းသားတွေရဲ့အခွင့်အရေးအတွက်အနည်းဆုံးတစ်လကိုတစ်ချိန်လောက်မိသားစုဝင်ဆွေမျိုးသားချင်းတွေနဲ့တွဲခွင့်ပေးရမယ်လို့သူကပြောပါတယ်
။အဲ့ဒီကမရတဲ့အခါမှာကိုသားသမီးရဲ့အခြေအနေကိုမသိရတော့ဘူး။အဲ့ဒီလိုတိမ်မန်းတော့မှာတလားလောက်နေမှသိရတယ်မိသားစုကသိနေတဲ့အခါမှာ။နောက်တစ်ချက်ကျွန်တော်အချင်းသားလေးမှာကအချင်းထောင်ထဲမှာအားလုံးပိတ်နေတယ်။ကိုယ့်ရဲ့မိသားစုနဲ့ပြည်ချင်းရပြီ။အဲ့ကျွန်တော်အချင်းသားလေးမှာခံစားနေတဲ့တိမ်မန်းမှုတွေကြောက်ကြရတယ်လို့အဲ့တွက်လည်းခေဆုဆက်မှာအချင်းသားလေးကိုမိသားစုနဲ့တွဲခွင့်ပြောင်းချက်ဆန်ထားပေးရလို့အချင်းသားညော်လင့်နေတဲ့ညော်လင့်ချက်ဖြစ်တယ်ကကျွန်တော်တို့အချင်းသားတွေမှာလည်းအချင်းသားတွေနဲ့တောင်းတနေတယ်ဒါပေမဲ့အကျဉ်းသားဘယ်လိုလဲလက်မထောင်ဘူးဗျာကိုဗစ်ကိုပဲတောင်းပြရတယ်လွန်ကြီးတောင်းပြရနေတယ်ပိတ်ထားခဲ့တာပေါ့တောင်းသူတွေကဆို2021အဲ7လဒီမလေးဥပုထောင်စုမှုကြီးချင်းနေကြရတာပဲဒါအိမ်နဲ့တွေးဖို့နေတောင်းနေကြတာပေါ့လေအဲ့ကြရတာပေါ့
ထောင်ဝင်စာတွေးခွင့်ရရေးလှုပ်ရှားမှုတစ်ခုကိုလည်းမြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက်ကဇူလိုင်31ရက်နေ့ကစတင်လှုပ်ဆောင်ခဲ့ပါတယ်ဒါပေမဲ့လည်းနိုင်ငံတကာအတိုင်းအဝိုင်းကတော့အခုအချိန်မှာမြန်မာနိုင်ငံအကျဉ်းထောင်တွင်းကအခြေအနေတွေကိုစောင့်ကြည့်တုံ့ပြန်တာအားနည်းကြောင်းလဲသူကပြောပါဗျ။2023ခုနှစ်မေလ21ရက်နေ့ကမြင်းချန်တောင်ကနိုင်ငံရေးအကျဉ်းသား80ကျော်ကိုချင်းမြန်တက်ရင်ခမရဆက်ခွန်ကခေါ်ထုတ်ပြီးရိုက်နှက်တာတွေလုပ်ကြတဲ့ကနိုင်ငံတကာကြက်ချင်ဤအဖွဲ့ ICRC နဲ့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR တို့ကို PRP တောင်းဆိုခဲ့ကြောင်းကိုတိုက်ထွန်းကပြောပါဗျ။ဒီအထက်မှာတေဆုံးသူတွေရှိခဲ့တယ်လို့ထောင်ပြောင်းရွှေရင်ပျောက်ဆုံးနေတဲ့သူတွေလည်းရှိတယ်လို့သူကပြောပါတယ်
။ဒါနဲ့ကဒီနေ့ကျတော့ဒါဟိုသူကစိတ်မကျင်တာလည်းမတွေ့ရဘူးကော။ဒါပေမဲ့ idea ကလည်းသူအဲတောင်းလို့ကိုယ်ယူသွားပါတယ်။သူတို့ဒီနေ့စိုးရိမ်ကြည့်ကြမှာလည်းရအောင်ဆက်တွေ့နေရတယ်ဆိုတော့တောင်းတဲ့ဆက်တူရောရခဲ့တယ်လို့။အာမီလာ21ရက်နေ့မှာဒီစုပြေခေါ်ထုတ်ခံရတဲ့ဒီကအခုဆိုရင်ဒါတရက်ထောင်လို့မပွင့်ထောင်လို့ကြောင်းသွားရပြီကော။ဒါနဲ့အဲသူရဲ့တက်တဲ့ပြိစာတွေတော့ဘာမှခတ်မလာဘူး။ဟုတ်တယ်ကောနည်းနော်အောင်ရမယ်လို့ခေါ်ပါလို့ဆိုတော့ကျွန်တော်ရထားတဲ့ဒါပဲ14ရောက်အဲချင်းရထားတဲ့ဒါ12ရောက်ဖြစ်နေပြီပေါ့ဗျာအဲ့လောက်တိုင်းဟာသူဖြစ်တာတော့မှဒါနိုင်ငံသားအနေနဲ့ရော ICRC အနေနဲ့ရောဒီလိုတင်ပြထုတ်ပြန်တာမတွေ့ရသေးဘူးကျွန်တော်ဆိုတော့မြန်မာနိုင်ငံရဲ့အထူးနောက်လို့နိုင်ငံသားမြင့်နေတယ်လို့ကျွန်တော်ထင်တယ်ဗျာ
ဒီနေ့ဩဂုတ်လ1ရက်နေ့မှာနိုင်ငံတော်အတိုင်ပင်ခံဒေါ်အောင်ဆန်းစုကြည်နဲ့NLD အစိုးရလက်ထက်သမ္မတဦးဝင်းမြင့်တို့အပေါ်ဆွဲဆိုထားတဲ့ပြစ်မှုတချို့ကိုစစ်ကောင်စီကလွတ်ငင်းခွင့်ပြုလိုက်တယ်လို့နိုင်ငံတော်အချင်းထောင်တီတီကအချင်းသူအချင်းသား9000ကျော်ကိုလူငယ်ချမ်းသာခွင့်ပြုလိုက်ကြောင်းကြေညာပေမဲ့နိုင်ငံရေးအချင်းသားအများစုပြန်လွတ်မလာတဲ့အပေါ်လူခွင့်ရေးသမားတွေကတော့ဝေဖန်နေကြပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်ပြီးပြစ်မှုရှော့ပေါ်ပေးတယ်ဆိုတာမှလည်းအမှု16မှုနဲ့ထောင်ဒဏ်33နှစ်ချမှတ်ခံရတဲ့အထက်ကအမှု9မှုနဲ့ထောင်ဒဏ်6နှစ်ကိုသာရှော့ပေါ်ပေးတာဖြစ်ပြီး28နှစ်ဆက်လက်ချမှတ်ထားဆဲဖြစ်ပါတယ်။အလားတူဥဝင်းမြင့်နဲ့ပတ်သက်လို့လည်းအမှုနှမှုအတွက်ထောင်ဒဏ်၄နှစ်သာရှော့ပေါ့ပေးတာဖြစ်ပြီး၈နှစ်ကြာရှိနေပါသေးတယ်ခင်ဗျာ
အစင်းသားတွေလူငယ်ခွင့်ပေးတဲ့အပေါ်နိုင်ငံရေးအကဲခတ်တွေရဲ့အမြင်သဘောထားတွေကိုကိုခင်မောင်စိုးမင်းကပြောပြပေးခဲ့တာပါအခုဆက်ပြီးတော့ကယားကရင်နီဒေတာဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုပြောပြပေးပါမယ်ကရင်နီဒေတာလိုက်ကောမိုးပြဲဖဲခုံလမ်းမကြီးတခြားမှာစစ်ကောင်စီကတပ်အင်အားဖြည့်တင်းနေသလိုဂရင်းနီပူပေါင်းတပ်တွေနဲ့စစ်ရေးတင်းမာမှုအရှိန်ဆက်မြင့်နေတယ်လို့ဒေသခံတွေကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေအထိနှစ်ဖက်ထိတွေ့တိုက်ပွဲတွေရှိခဲ့သလိုစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့အရက်သားသေဆုံးတာထိခိုက်ဒဏ်ရာရတာတွေလည်းရှိတဲ့အကြောင်းဒေသခံတွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။ဒီသတင်းအပြည့်အစုံကိုမိုင်းအင်ဂျင်နိုင်ကပြောပြပေးပါမယ်ရှင်။
အင်အားအလုံးကြီးနဲ့စစ်ကြောင်းဆင်းလာတဲ့စစ်ကောင်စီတပ်တွေနဲ့ KND ပူးပေါင်းတပ်တွေကြားပြီးခဲ့တဲ့ဇူလိုင်လ20ရက်နေ့ကစလို့လွိုက်ကော်မိုးပြဲဖဲခုံလမ်းမကြီးတစ်လျှောက်မှာရက်ဆက်တိုက်ပွဲပြင်းထန်ခဲ့တယ်လို့ KND အမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတဦးက VOE ကိုပြောပါတယ်ဒီတိုက်ပွဲတွေအတွင်းမှာစစ်ကောင်စီဘက်ကလေကြောင်းသုံးပြုပြီးဘုံကျဲတိုက်ခိုက်တာမျိုးမရှိပေမဲ့လက်နက်ကြီးတွေအလွန်ကျွံသုံးပြုပစ်ခတ်တာတွေရှိခဲ့တယ်လို့ပြောပါတယ်ဒီလိုပစ်ခတ်မှုတွေကြောင့်16နှစ်အရွယ်အရသားတဦးတေဆုံးပြီး6ဦးထိခိုက်ဒဏ်ရာရရှိတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကအခုလိုပြောပါတယ
်လက်နက်ကြီးတွေအများကြီးတုံးပြီးတော့တိုက်ခိုက်တယ်အထူးသဖြင့်ဒီသူတွေရှိနေတဲ့ခြေရွာတွေကိုဒါလက်နက်ကြီးကြားရောက်ပြီးတော့ပြည်သူတွေထိခိုက်ဒေဆုံးတာတွေရှိတယ်20ရဲ့နေ့ကနေစဖြစ်တဲ့ဒီတိုက်ပွဲတွေအတွင်းမှာပေါ့နော်အာလက်နက်ကြီးထိခိုက်မှုကြောင့်ပြည်သူ6ဦးထိဒဏ်ရာရပြီးတော့16နှစ်အရွယ်လူငယ်တဦးထိခိုက်ဒေဆုံးတယ်ပေါ့နော
်ထိခိုက်ဒေဆုံးမှုတွေနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုတ်နိုင်တယ်လို့စစ်ကောင်စီဘက်ကလည်းထုတ်ပြန်ထားတာမရှိပါဘူး Lycor မိုးပြဲဖဲခုံလမ်းမကြီးတစ်လျှောက်မှာဇူလိုင်လ20ရက်နေ့ကနေ28ရက်နေ့အထိနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့တာပါဇူလိုင်လ24ရက်နေ့25ရက်နေ့နှစ်ရက်တာတိုက်ပွဲမှာစစ်တပ်ဘက်ကအယောက်20ထဲမနည်းတိုက်ဆုံကြောင်းနဲ့လက်နက်ခဲယမ်းပစ္စည်းတွေတင်ဆဲရမိတဲ့အကြောင်းပူးပေါင်းတပ်ဖွဲ့တွေကဓာတ်ပုံနဲ့အတူထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်တာမရှိသေးပါဘူးဒီကနေ့မှာနှစ်ဖက်ထိတွေ့တိုက်ပွဲဖြစ်တာမျိုးမရှိပေမဲ့လွိုက်ကော်မိုးပြဲဖဲခုံလမ်းမကြီးတစ်လျှောက်မှာစစ်ကောင်စီတပ်တွေကတက်ဆွဲနေရာယူထားတာအချိန်မရွေးနှစ်ဖက်တိုက်ပွဲပြင်းထန်လာနိုင်တယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူကပြောပါတယ
်။လမ်းမကြီးတစ်လျှောက်ပေါ့နော်။လွယ်ကောမိုးပြဲကြားကလမ်းမကြီးတစ်လျှောက်မှာတော့စစ်ကောင်စီအရေးရှိရင်ဆိုသူတို့စစ်စေးရေးဂိတ်ခန်းတွေမှာချထားတဲ့ဂိမ်းပုံးတွေရှိတယ်။နောက်ပြီးတော့ဒီဂုံးတာတို့ဆောင်ကန်းတို့အထူးသဖြင့်ဒီရှန်ကန်းနယ်စပ်တဝိုက်မှာရှိတဲ့ဂျေးဝါတွေမှာတော့စစ်ကောင်စီကတော့တပ်ဆွဲထားပြီးသားဖြစ်တယ်ပေါ့နော်
။မိုးပြဲမျိုးကစစ်ဆောင်တွေကိုကူညီနေသူတဦးကတော့အချက်ချာကြားတဲ့ပြည်ထောင်စုလမ်းမကြီးရဲ့နေရာတော်တော်များများမှာစစ်တပ်ဘက်ကပိတ်ဆို့စစ်ဆေးတာတွေရှိနေတာမို့သွားရည်လာရေးခက်ခဲနေတယ်လို့ပြစ်ခတ်မှုတွေကြောင့်နေရက်မပြန်နိုင်သေးတဲ့အကြောင်းပြောပါရစေ
။သွားလာရေးကတော့တိတ်အဆင်မပြေဘူးနော်။စစ်ကောင်စီကအခုလည်းမူပြင်းနေနောက်ဆက်ဆံလဲစစ်ကောင်စီတွေကမှလမ်းပိတ်ထားတာပေါ့။အဲ့ဒီတိုက်ပွဲကြီးနေတဲ့ဧရိယာလည်းကြီးတယ်နော်။သူတို့ကလမ်းလည်းပြင်ပိတ်တာပေါ့။နောက်လမ်းမကြီးအပေါ်ပိုင်းခါကျတော့သွားလာလို့လောကမရပေါ့။မနေတဲ့လူများတယ်ပေါ့နော်။နေတဲ့လူလည်းဝူးဝူးတဟဲအမျိုးပေါ့နော်။အဲ့လူမျိုးပဲနေတယ်နောက်တော်တယ်ရောကြတော့မဝင်ကြဝင်ဝင်လည်းနဲ့ဒီပြစ်ခတ်ခံရတာတွေလည်းအကျော်လာများတဲ့ဆက်ဆက်လို့မဝင်ဖြစ်ကြတော့ပါဘူ
းမိုးပြဲမြို့မှာပြီးခဲ့တဲ့ဇွန်လတိုက်ပွဲတွေပြင်းထန်လာခဲ့ချိန်ကစလို့မြို့ကန်အကုန်နီးပါအိုးအိမ်ဆွန့်ခွာဘေးလွယာကိုတိမ်းရှောင်နေကြရပါတယ်တိုက်ခိုက်မှုတွေငြိမ်သက်သွားတဲ့အခါမျိုးမှာဒေသခံတွေမြို့ထဲပြန်ဝင်ဖို့ကြိုးစားကြပေမဲ့စစ်တပ်ကပြစ်ခတ်တာတွေရှိလို့နေရက်မပြန်ရဲတာလို့စစ်ရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်ပြီးခဲ့တဲ့ဇွန်လအတွင်းမိုးပြဲတိုက်ပွဲတွေမှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ဥတီယာမဲ့ရန်တပ်ပစ်ခတ်တာကြောင့်အရက်သား28ဦးထက်မနည်းသေဆုံးခဲ့တယ်လို့မြေပြင်ကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောပါတယ်လက်ရှိအချိန်အထိရှမ်းကယားအစက်ဒေသတွေမှာနှစ်ဖက်ပစ်ခတ်တိုက်ခိုက်တံတွေဂျိုကြားဆိုသလိုကြားနေရပြီးစိုးရိမ်ထိန်းလန့်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ရှင
်ကယားကရင်နီဒေသဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုမဟင်ချင်နိုင်ကပြောပြပေးခဲ့တာပါအခုတော့စကိုင်းတိုင်းရေဦးမြို့နယ်ဘက်ကကျေးရွာတွေကိုစစ်ကောင်စီစစ်စင်ရေးတွေလုပ်တာကြောင့်ဒေသခံတွေထောင်ချီတိမ်းရှောင်ကြရတဲ့တရင်ကိုဆက်ပြီးတော့ပြောပြပေးပါမယ်။စကိုင်းတိုင်းရေဦးမြို့နယ်ကကျေးရွာတွေကိုစစ်ကောင်စီကအနေနဲ့ရှင်းလင်းရေးစစ်ကြောင်းတွေဝင်နေတာကြောင့်ကျေးရွာ17ရွာလောက်ကဒေသခံ 9,000 ဝန်းကျင်မနေ့ကညနေချင်းထွက်ပြေးစစ်ဆောင်ခဲ့ကြရပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းရေဦးမြို့နယ်အတွင်းကစိန်စွန်ကျေးရွာနဲ့ပေါက်တာကျေးရွာတွေကိုဝင်ရောက်နေမြေရှင်းလင်းနေတာကြောင့်ဒေသခံတွေအထိတ်တလန့်ထွက်ပြေးနေကြရတဲ့အကြောင်းသတင်းပေးပို့ချက်ကိုမဆူမုံကပြောပြပေးပါရှင့်။
စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာနေမြေရှင်းလင်းရေးလုပ်ပြီးတော့ရေဦးမြို့နယ်ထဲကိုဆက်ပြီးတော့ဝင်လာတဲ့တပ်ရင်အားတရာဝင်းကျင်လောက်ရှိတဲ့စစ်ကောင်စီစစ်ကြောင်းဟာမနေ့ညတုန်းကကားလေးစီးနဲ့ပိလက်ကတ်ကျကျေးရွာထဲကိုဝင်ရောက်လာပြီးတော့စခန်းချနေတာကြောင့်ဒေသခံပြည်သူတွေအထိတ်တလန့်ထွက်ပြေးခဲ့ကြရပါတယ်။ဒီကနေ့မနက်ပိုင်းမှာတော့ဇိန်စွန်းရွာနဲ့ပေါက်တာကျေးရွာကိုဝင်ရောက်နေမြေရှင်းလင်းတာတွေလုပ်နေတယ်လို့ရေဦးမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ဝင်တဦးကပြောပါတယ်
။စေနိုင်ဝင်းကျင်လောက်မှာသူကဘယ်လိုရောက်လာလဲဆိုတော့ပထမဆုံးထိတ်ကျုံကနေရေဦးကနေလာလို့ရှိရင်သူကရွာသားဟိုရောက်မှာရွာသားလေးရောက်မှာ။ဒါကြောင့်ရွာသားလေးပြီးမှကိုကိုစုပြီးမှဂူရကုန်းဆိုတာရွာရောက်တာဗျ။အဲ့မှာရောက်တော့သူကကားနဲ့ကားလေးကြီးနဲ့အင်အားချပြီးတော့သူတို့ပြိတဲ့ကကြပေါ့။ဒီကကြလေရောမူတကုန်းနဲ့တက်တက်လေးတွေပေါ့။အဲ့ရတော့သူကအဲ့မှာအင်အားချပြီးတော့ကားကြီးပြန်ခွေသွားပြီးတော့သူကဒီကတော့အဲ့ရွာရဲမှာလေသူတို့ဝေချင်းချလိုက်တာပေါ့မဟုတ်လား။ဒီနေ့မနက်ကကျတော့သူတို့ဆက်ပြီးတော့ဆက်ထိုးလာတာကစိန်ညွန်းပေါက်တာပေါ့
။စစ်ကောင်စီစစ်ကြောင်းဝင်ရောက်လာမှကိုစိုးရင်ပြီးတော့ရေဦးမြို့နယ်အတွင်းစစ်တပ်အထိုင်စခန်းနဲ့နီးတဲ့နေရာတစ်ဝိုက်က
เจ้าอันนี้สงสัยแต่ยัวกาเดต้าแคมปีดูคนที่ทำวินเจ้าหน้ารินเจ้าแม่สิชาวเกจายาเร่ลูตูกาเปียบยาบาร์เร่ใช่เลยยาเดินยาเดินเส้นลาวิเส้นลาวิดาวเดียร์ก็ยาวด้วยยาวเลยยาเห็นแต่ไม่พอเลยยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดินยาเดิน နေ့ကကျွန်တော်တို့ဒီအဲ့ဖြစ်တဲ့နေရာနဲ့ရှောင်းလာတဲ့လူကြီးတွေအားတော့ကျွန်တော်တို့ဟာတော့ရှိနေတယ်။အနောက်ကောင်ကျော်လောက်တည်းရှိနေတယ်ပြည်
ဇူလိုင်လ28ရက်နေ့ကနေစလို့စကိုင်းတိုင်းတွင်ခင်ဦးမြို့နယ်ကိုဝင်ရောက်ပြီးတော့နေမြေရှင်းနေတဲ့စစ်ကောင်စီတပ်တွေကခင်ဦးနယ်ကတရက်ကန်ကျေးရွာသား5ဦးကိုဖမ်းဆီးပြီးတော့ရေဦးမြို့နယ်စခန်းကိုဝင်ရောက်သွားချိန်အထိသူတို့နဲ့အတူဖမ်းဆီးခေါ်ဆောင်သွားတယ်လို့ခင်ဦးမြို့နယ်ကစစ်ဘေးရှောင်ပြည်သူတွေကိုကူညီထောက်ပံ့ပေးနေတဲ့ကိုမြင့်စောကအခုလိုပြောပြပါတယ
်။ရွာလီဝင်စားတုန်းကတော့ကျွန်တော်တို့မတောင်းလောက်ကိုဝင်တုန်းကတော့အဲမှာသူတရက်ကန်ကကျေးတုံ5ဦးကိုတရက်ကန်စစ်ဖမ်းသွားတယ်ဗျ။အဲ့ဒါလွတ်ပလာလို့ကျွန်တော်တို့ခုချိန်ဒီသတင်းလိုက်တဲ့အချိန်မှာတော့တော်တော်ကြတော့လွတ်ပြစွာနေထားတော့မသိရဘူးပ
ြခင်ဦးမြို့နယ်တဲကိုနယ်မြေရှင်းတဲ့စစ်ကြောင်းဝင်ရောက်တဲ့အချိန်မှာတော့ကျေးရွာတွေနီကာကွန်းချံနေနဲ့တဲတချို့ကိုမီးရှို့ဖျက်ဆီးတာတွေရှိခဲ့တယ်လို့ကျေးရွာတွေကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလည်းရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ28ရက်နေ့ကနေစပြီးတော့ဇူလိုင်လ31ရက်နေ့အထိခင်ဦးမြို့နယ်တဲကိုဝင်ရောက်ခဲ့တဲ့စစ်ကောင်စီနယ်မြေရှင်းလင်းရေးစစ်ကြောင်းဟာခင်ဦးမြို့နယ်အရှေ့ဘက်ကကျေးရွာ6ရွာနဲ့အနောက်ဘက်ကကျေးရွာ2ရွာစုစုပေါင်း8ရွာကိုဝင်ရောက်ပြီးတော့နယ်မြေရှင်းလင်းခဲ့တယ်လို့ဒေသခံပြည်သူတွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်စစ်ကောင်စီစစ်ကြောင်းခင်ဦးကနေရေဦးကိုဥတီထွက်ခွာသွားတဲ့အချိန်မှာတော့ခင်ဦးမြို့နယ်တဲကစစ်ဘေးရှောင်ပြည်သူတွေရွာတွေကိုပြန်ဝင်နိုင်တာရှိပေမဲ့တစ်ချိန်တည်းမှာပဲရေဦးနယ်ကဒေသခံတွေကတလှည့်ထွက်ပြေးတိမ်းရှောင်နေကြရပြန်တာလည်းဖြစ်ပါတယ်
စစ်ကောင်စီစစ်စည်ရေးကြောင့်ရေဦးမြို့နယ်ဘက်ကဒေသခံတွေထောင်ထဲချီတင်းရှောင်ကြရတဲ့အကြောင်းမဆုမွန်ပြောပြပေးခဲ့တာပါတစ်ဆက်သေးပါပဲကလေးတမှုကားလန်အသွာအလာကန့်သတ်မှုကြောင့်ကုန်စီစစ်စစ်မှုထိခိုက်နေတဲ့တဲ့တင်ကိုပြောပြပေးပါမယ်စကိုင်းတိုင်းကလေးတမှုကားလန်မကြီးကိုတိုက်ပွဲအခြေအနေကြောင့်အသွာအလာကန့်သတ်ထားတာအချိန်ကာလတလကျော်ကြာလာပြီဖြစ်လို့ကုန်စီအသွာအလာတွေခက်ခဲသေးပြီမြို့ရင်းမှာကုန်စီဈေးတချို့တိတိတသာတက်သွားတယ်လို့ဒေသခံတွေကပြောပါတယ်ကလေးမြို့မှာစက်တဲအိတ်ကိုပြန်မျှတသောင်းဝန်းကျင်အထိဈေးတက်သွားပြီးတမူးမြို့မှာလည်းအခြေခံစားတောက်ကုန်ဈေးနှုန်းတွေတက်နေရလို့ပြောပါရယ်ကလေးတမူးကလည်းမိတ်လို့ကြုံနေရတဲ့အခက်အခဲတွေကြောင့်ကိုစောဝေးလိုက်ကပြောပြပေးပါရှင
်အိန္ဒိယနဲ့ကုန်သွယ်ရေးလမ်းကြောင်းအတွက်ရေးပါသလိုရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေနဲ့ကုတန်းသွားလာတဲ့နေရာမှာလည်းအချက်အချာကျတဲ့စကိုင်းတိုင်းကလေးတမူးကလည်းမကြီးကိုပိတ်ထားတာအချိန်ကာလတလကွဲနေပါရှိလာပြီလို့ဒေသခံတွေကပြောပါရယ်ကလေးမျိုးမှာအခုရပိုင်းတွင်စံတိတ်ကို1000လောက်ထိဈေးတက်သွားတယ်လို့ကလေးမျိုးကတဦးကပြောပါတယ
်စံဈေးစီနီကတော့ဒီမှာတော့အရာမင်းစံတိတ်ကို900လို့လည်းကြားနေတော့ဒီရပိုင်းကျမှလည်းစံဈေးလည်းကျတယ်အရင်တော့700ဆို700ဆို900ကျော်လည်းရှိကားလမ်းတွေကလည်းပိတ်တယ်ဆိုတော့လေအဲဆိုတော့ပြော
တမှုမျိုးနယ်ကပန်းသာကျေးရွာမှာတက်ဆွဲထားတဲ့စစ်ကောင်စီအဖွဲ့ဝင်တွေကိုတမှုဒေသခံကာကွယ်ရေးတပ်တွေကပြီးခဲ့တဲ့ဇွန်လ15ရက်နေ့တုန်းကဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းကဆလို့ပုံမှန်လမ်းကြောင်းဖြစ်တဲ့ကလေးတမှုလမ်းမပိုင်းကိုအသုံးပြုလို့မရတော့တာပါတမှုမျိုးမှာလည်းစားသုံးစီဆန်နဲ့အခြေခံစားတောက်ကုန်အပါအဝင်73စီဈေးနှုန်းတွေလည်းတက်နေတယ်လို့ဒေသခံတွေကပြောပါတယ်ကျောက်တလုံးကိုအရင်က150ပေးဝယ်နေတာကနေအခု800အထိဖြစ်နေတာလို့ပြောပါတယ်ဆန်တိတ်ကိုအရင်က800ကျွဲပေးနေရတာကနေအခုရက်ပိုင်းမှာတော့1,200အထိဈေးတက်သွားတယ်လို့ဒေသခံတဦးကပြောပါတယ်။ကားလမ်းပိတ်ထားတာကြောင့်ကုန်အစ်စ်မဝင်နိုင်ပဲရှိတဲ့အဟောင်းတွေကိုပဲထုတ်ရောင်းရတာကြောင့်ဈေးတွေတက်ကုန်တာလို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းတွေကဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီအကြမ်းကလက်နက်ကင်တိုက်ပွဲအခြေအနေတွေကြောင့်ကလေးတမူးကားလမ်းအသွားအလာကန့်တတ်တာတွေကမကြာခဏဆိုသလိုဖြစ်နေသလိုအခုဒီချိန်ကတော့တလကျော်တဲ့အထိဖြစ်လာတာပါ။စကိုင်းတိုင်းတွေကနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသနန်းယွန်းမြို့မှာလည်းပြီးခဲ့တဲ့ဇူလိုင်လအစောပိုင်းကတည်းကမိုးရွာသွန်းထားတဲ့အချိန်ကြောင့်နန်းယွန်းရှင်ဘွေရန်ကာလန်ပိုင်းနေရာတချို့မှာမြေပြိုတာတွေဖြစ်ခဲ့ပါတယ်။လမ်းအသွားအလာခက်ခဲကြောင့်ကုန်တင်ကားတွေပြေးဆွဲဖို့ခက်ခဲနေပြီးကုန်စီစီးဆင်းမှုရပ်တန့်နေသလိုမြို့ရင်းမှာပဲအခြေခံစားတောက်ကုန်နဲ့73စီဈေးတွေအတော်လေးတက်လာနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ။
စကိုင်းနိုင်ကလေးတမှုကလန်အသွားလန်ကတ်တမှုကြောင့်ကုန်စည်စီစဉ်မှုထိခိုက်နေတဲ့သတင်းကိုကိုစောဝင်းလိုင်းကပြောပြပေးခဲ့တာပါအင်္ဂါနေ့သတင်းပြပို့ချက်တွေကတော့ဒီလောက်ပါပဲရှင်မကြခင်ထုတ်လွှင့်ပေးမဲ့အစီအစဉ်ဒုတိယပိုင်းမှာတော့အင်္ဂါနေ့ညတိုင်းတိစပ်ပေးနေကြပတ်စဉ်စီစဉ်တွေကိုနားဆင်ရဖို့ရှိအောင်မို့စောင့်မျှော်ကြည့်ရှုနားဆင်ပါအောင်ရှင်
VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်ကြားလို့ဖြင့် Facebook စာမျက်နှာကနေကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့
တရအင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညာ9:00နာရီကနေ10:00နာရီအထိလိုင်းတိုမီတာ32kHz 93ခုတုံးညာနဲ့93ရှစ်တုံးညာလိုင်းတိုမီတာ96kHz 95ရှစ်ရှစ်ကစနစ်တရွေ့မှာဆိုရင်တော့လိုင်းလံမီတာ195kHz
အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီအင်္ဂါညအပတ်စဉ်တွေကိုမထုတ်လွှင့်ပေးခင်မှာအခုအရင်ဆုံးယူကရိန်းနဲ့မြန်မာလွတ်မြောက်ရေးတိုက်ပွဲတွေအကြောင်းကိုပြောပြပေးပါမယ်။ရုရှားကျူးကျော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းနိုင်ငံနဲ့စစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်နေတဲ့မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားမှုအကြားဒုညိကျက်ကွဲလဲချက်တွေကိုနိုင်ရှင်တဲ့အပတ်စီစ
ကျွန်တော်တို့မြန်မာအရေးနဲ့ယူကရိန်းအရေးကိုနှိုင်းယှဉ်ရမယ်ဆိုရင်တစ်ဖက်မှာတူညီတဲ့အချက်တွေရှိတယ်တစ်ဖက်မှာကွာခြားချက်တွေလည်းရှိရပေါ့နော်အမေရိကန်ပြည်ထောင်စုပါစတိတ်တက်ကူမှာပြည်ပြည်ဆိုင်ရာနိုင်ငံရေးပါရာရဲ့တင်ယူလေ့လာနေတဲ့လူငယ်တူပြောကြားသွားတာဖြစ်ပါတယ်မြန်မာနိုင်ငံထဲမှာလည်းအာဏာသိမ်းစစ်တပ်ကိုနိုင်ငံရေးအင်အားစုတွေကနေ့စဉ်နေ့မြတ်တုံ့နှံတိုက်ပွဲ Sitaka, Russia Sitadigo, Tu Nangan, Tegani, Totwa Bodwa, Nisin, Nimia, Shen Homia, Tai Tok Nijabare. Ukraine, Nancy Lamasoin, see a kuni day, Nanganaga, pay at them, she the law, Pidro. I'll pay Taka Mu by Malay, Amalu Amia, Wipanamu, Jana Yabare. Pajau Bello, Sanoni Jau, Nima Yene, Ukraine, Webia, Chana, Niales Rago, Nangan Yi, Lila, don't do ye, your Jajago, General, not on jail.
Proposal, General Quachaja, a Chago, General Gabiano, Patamat, Chandi Nayaro, the Ukraine, Yiha. Ukraine, Ukraine, the Europa time period not for American one or through the deliberate democracy also the Zelensky go general talk can be on my Russia or Tavi process in the moment you know so a juicy worry nine in a guy if you sign a juicy worry so petal general to do yeah who bama be my solution and I need a jet area pony be so the bama be ma who anatomy polar anatomy now by my polar at I can then I kind of like all nine in a pishima อุสุดอละกองตูรุกาสิตักโกอเป็ดไตเมบ่เนาะสรอกสิตักโกอเป็ดไตเมสรเนี่ยมาจนเราก็เท่าแค่เนี่ยพม่าพี่อดิก้านอกแกอ่ะนี่บ่เนาะดิจ้อท่องนอกแค่ลุบไปได้ politically backup ลุบไปได้อุสุริอ่ะดิอเมริกันเนี่ยดิอนาคตอุรปาไตมีดิก้าจนเราก็แบ็คอัพลุบไปได้ตะพัดมาแล้วจนเราก็ต้านตะแล้วเนี่ยกันอุสุริเนี่ย จ้าเรมาโหตะยุ่งเนี่ยอโจซีบาสัชชัตตาฤทธิ์ดินอกซงตะคอกดีญีนองมหาเมตตงเพ่ทุบลาเดสเตทแบงก์โหจิมาสโลชิยดินายงานจายีนี้မြုံแหนမှုတွေကိုပမာပြည်ထဲမှာရှိတဲ့နိုင်ငံခြားယင်းမြုံแหนမှုတွေကိုထိပါနှောက်ရှက်တဲ့လူတွေကိုထိတိရရအေးယူမယ်ဆိုတော့အတန်မျိုးတွေထွက်လာတယ်ပေါ့เนาะဆိုတော့ဒါကအโจซีဘာအโจซีဘာကအများကြီးပါဝင်နေတယ်ပမာပြည်ပြည်တွင်းရဲ့မှာအโจซีဘာအများကြီးပါဝင်နေတယ်ဆိုတာတွေ့ရတယ် တန်ခတ်တာတွေလုပ်တယ်ရုရှားနဲ့ထိတဲ့တွေ့ရာတွေလုပ်တယ်အဲ့ဒါတွေရှိရပေါ့နော်ဆိုတော့ဟိုဗမာပြည်နဲ့ရုရှားဒီယူကရိန်းနဲ့ကြားကအဖြစ်အပျက်တွေကတူတာလည်းရှိတယ်ကျွန်တော်တစ်ဖက်မှာကွဲလွဲတဲ့အချက်တွေလည်းရှိရပေါ့နော
်အခုကြားခဲ့ရတာကတော့မြန်မာအရေးနဲ့ယူကရိန်းရေးဘလို့ကွဲပြားခြားနားချက်ရှိလဲဆိုတာကိုဆွေးနွေးတင်ပြပေးသွားတာပဲဖြစ်ပါတယ်နောက်ပတ်မှာလည်းမြန်မာအရေးနဲ့ယူကရိန်းရေးဘလို့ကွဲပြားခြားနားချက်ရှိနေလဲဆိုတာကိုဆက်လက်ပြီးတော့တင်ဆက်ပေးသွားမှာဖြစ်ပါတယ်ကျွန်တော်ဟောင်စာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါ VOA မြန်မာပိုင်းအစီအစဉ်အတွက်ဟောင်စာကတင်ဆက်ပေးခဲ့တာပါရှင် VOA ရဲ့မြန်မာဘာသာအတန်လွင့်အစီအစဉ်တွေကိုရုပ်သံထဲမှာတွဲဖက်ပြီးည10:00နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါတယ်စကိုင်းတိုင်းအတွင်းကဒေသဆိုင်ရာပြည်သူကာကွယ်ရေး PDF တပ်ဖွဲ့တွေဟာလက်နက်ကိုင်လှုပ်ရှားမှုရေရှည်ရပ်တည်နိုင်ရေးအတွက်အရည်ရွယ်ပြီးဒေသခံတွေရဲ့စိုက်ပျိုးရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေကြပါတယ်ဒီကြောင့်လေးလာစုံစမ်းထားတဲ့ကိုခင်မောင်စိုးမင်းကဒီသတင်းပတ်ရဲ့မြေကြီးဩဇာအစီအစဉ်မှာဒေသဆိုင်ရာပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့ဝင်တွေကိုမေးမြန်းပြီးတော့စူးစီးတင်ဆက်ပေးထားပါတယ်ရှင
်2021ဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်းပြီးနောက်မြန်မာတိုင်းငံလုံးငြိမ်းချမ်းစွာအုံကြွဆန့်ကျင်ဆန္ဒပြခဲ့တာကိုအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်စစ်ကောင်စီကိုစကိုင်းတိုင်းနဲ့ချင်းပြည်နယ်ကပြည်သူတွေကပထမဆုံးရရလက်နဲ့ဆွဲကင်တိုက်ခိုက်ခဲ့ကြပါတယ်။အရင်စစ်အစိုးရအဆက်ဆက်ကလက်နက်ကင်တော်လှန်ရေးတပ်ဖွဲ့တွေမရှိကြတဲ့ချင်းပြည်နယ်တောင်ပိုင်းနဲ့စကိုင်းတိုင်းမှာစစ်ကောင်စီတပ်တွေကိုတူမီအပါဝင်အိမ်လုံးလက်နက်မျိုးစုံနဲ့တုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွေ့ပြည်တွင်းပြည်ပကမြန်မာတွေရဲ့ထောက်ခံမှုကိုအပြည့်အဝရရှိခဲ့ကြပါတယ်။အဲ့ဒီအတွက်ဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေဟာအလှူငွေတွေကိုလည်းအဆက်မပြတ်ရရှိကြပြီးလက်နက်ကင်လှုပ်ရှားမှုကိုအဆက်မပြတ်လုပ်နိုင်ကြပါတယ်။ဒါပေမဲ့လည်းပြည်တွင်းပြည်ပကအလှူငွေတွေတခုတည်းနဲ့လက်နက်ကင်လှုပ်ရှားမှုဟာရေရှည်မှာရပ်တည်နိုင်ဖို့ခက်ခဲလာတာကိုကြုံမြင်ပြီးအခုအခါမှာတော့စိုက်ပျိုးရေးလုပ်ငန်းတွေကိုပါပူးတွဲလုပ်ကင်လာကြပါတယ်။ဒါနဲ့ပတ်သက်ပြီးချင်းတွင်းမြေအောက်ပိုင်းတနေရာကဒေသကာကွယ်ရေးတပ်ဖွဲ့ PDF ကိုဦးဆောင်သူတဦးလည်းဖြစ်တဲ့စကိုင်းတိုင်းဒေသကြီးလွတ်တော်ကဏီမျိုးနယ်ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်။ဒီပရင်ဆွေဖို့ပေါ့နော်အဲ့ဒီဘက်မှာလည်းဒေသခံတောင်သူတွေထွက်ပြေးတဲ့အခါမှာဒီ PDF ရဲဘော်တွေတိုက်ပွဲလာတဲ့အချိန်မှာသူတို့ကူပြီးတော့ဝိုင်းရှိန်ပေးတာလို့နောက်စစ်ကောင်စီစစ်ကြောင်းနဲ့ညှိလာတဲ့အခါမှာဒီလေကွက်ကြီးကဒီရွာမှာရှိတဲ့လေရိတ်တဲ့သူတွေအင်အားနဲ့ဘယ်လောက်လို့ဒီရဲဘော်တွေကနေအင်အား190နဲ့ဝိုင်းရှိန်ပေးတာလို့ဟိုဒါမျိုးတွေတော့ရှိတာနောက်တခြားအဖွဲ့တွေလည်းအမှပဲကြီးလို့ပဲစင်းကုန်လို့ဖွဲ့တယ်ရှိစဘာဆိုင်တဲ့အဖွဲ့တွေလည်းရှိတယ်စဘာရိတ်တဲ့အဖွဲ့တွေလည်းရှိတယ်ဟိုကျွန်တော်တို့ဟိုတခြားပြည်နယ်တွေစိုက်တာပေါ့အဲဒါကတစ်မျိုးနောက်ဒုတိယတစ်မျိုးကတော့စစ်ရေးဆောင်ပြည်သူတွေဝိုင်းကူပြီးတော့စပားရိတ်ပေးတာလို့ပဲကောက်ပေးတာလို့ဒါမျိုးတွေဝိုင်းလုပ်ပေးပြီးတော့သူတို့လူတွေလည်းလူပေါ့မလူတွေလည်းပြဿနာရှိပါဘူးဝိုင်းကူလုပ်ပေးတာပေါ့လေတောင်သူတွေကစစ်ရေးဆောင်ရတဲ့လူသမားမကော်နိုင်တဲ့လူတွေရှိရင်အဲလိုဟာတွေဝိုင်းကူပြီးတော့ရိတ်သိမ်းပေးတာလို့ကြေးလိုက်တဲ့ထည့်ပေးတာလို့ဒါမျိုးတွေလည်းလုပ်တယ်ပေါ့အဲလိုနှစ်မျိုးလုပ်တယ်တရင်တွေကကူညီတာအဲနှစ်မျိုးရှိရင်ချုပ်ဖွဲ့တွေကတော့ဒါဟိုစိုက်ပျိုးရေးနဲ့မွေးမြူအားထုတ်ခွန်ဆိုင်လုပ်တဲ့အဖွဲ့စီတွေလည်းရှိတယ် ပြောရတော့ဒီဟင်းစားလောက်ပေါ့နော်ဘူးဖေးကိုမြေကိုဖျန်းကျင်ပါညာပေါ့နော်အဲ့လောက်ပဲကိုတိုင်ရဲ့ကြေခါလောက်ပဲလုံတာရှိတယ်အဲ့ဒီကျိုးလေယာမီတွေပါစပေးရှောင်းနေတဲ့ဒီဘာကိုပြန်မကတ်တော့လှူထားတဲ့ဟာတွေလေဆိုင်ပြီးတော့ဟိုတိုက်ရိုက်ခါအတွက်လုံးတဲ့ဟာတွေလည်းရှိတယ်ဒီစပေးတဲ့နဲ့အတွက်ကြောင့်လေယာမီတွေကတောင်သူတွေလုံးမဲ့သူမရှိတဲ့ဟာတွေရှိတယ်ပေါ့နော်နောက်တစ်ခုတော ဒီလိုစိုက်ပြူးတာညာရှိချုပ်ဆိုရင်အားရလောက်တယ်ဧကရိစိုက်စိုက်ကြတာတွေ့ဆိုစေဧကတော့ငါးဧကတော့ဓာတ်မှုတွေရှိတယ်ပေါ့နော်ဒီဧကသုံးဧကတမားတွေဟိုတိုက်ဧကတော့လုပ်တယ်နောက်တစ်ခါတလဲလည်းပဲဒီသူတွေပူကြီးတယ်ပေါ့ပူလက်လမ်းမီတလောက်ဟိုနိုင်တလောက်ကိုလှုပ်ထားတဲ့လှုပ်တဲ့သဘောလောက်ပဲရှိတယ်ဒါပေမဲ့ရှင်းနှစ်တွေတော့ကျူတင်ပြီးတော့ဒီပြင်ဆင်တာတို့လောက်ကင်တာတို့ဓာတ်
ဟိုအလူဆင်ဆိုတာလည်းအများမဖြစ်နိုင်ဘူးလေအလားတူချင်းတွင်းမြစ်အရှိဘက်ကန်ဒေသမှာစစ်ကောင်စီကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ဒေသကာကွယ်ရေးတပ်ဖွဲ့
အဲ့ဒီအတွက်တချို့ပြည်သူတွေကသူတို့ပိုင်ယာခင်တွေပေါ်မှာစိုက်ပျိုးဖို့ခွင့်ပေးကူညီတာတွေရှိကြပါတယ်။ဒါအပြင်ကျေးလက်တွေမှာစိုက်ပျိုးရေးအတွက်လုံသားရှားပါးနေတာကိုလည်းတဖက်တလန်းကနေ
ကိုဘက်ကစိုက်ပျိုးရေးပဲရှိရတော့စိုက်ပျိုးရေးနဲ့လည်းပြန်ပြီးတော်လိုင်းရဲတော့လောက်ရတာပေါ့။စိုက်ပျိုးရေးနဲ့ပတ်သက်ရင်တော့သူတို့အဲ့ဒီဟိုမှုမနေလဲလဲလုံးလို့မရဘူးဗျာဒီတိုင်းရွာဆိုတော့ကျတော့ရွာဘက်တွေမှာအဲ့လိုစိုက်ပျိုးရေးနေနဲ့အဲ့လိုရံမုံငွေရှာတဲ့ဟာတွေအဲ့လိုမျိုးတွေလည်းရှိတယ်ပြီးတော့ကျတော့ကိုပိုင်အဲ့လိုမျိုးအိုက်ဟာဘက်ကနေလည်းတစ်ခါပြန်ဝင်အောင
ယ်ပတ်စံမလူနိုင်တဲ့အတွက်လေလူမှမဟုတ်ရာမရှိဘူးဆိုတော့ကျတော့လောကနဲ့လူမယ်ဆိုပဲကြလူလောကနဲ့အဲ့လိုမျိုးလူရတယ်လည်းရှိတယ်ကျက်တွင်ကျက်တွင်ကာလတော့အဲ့လိုမျိုးတွေရှိတယ်စောပိုင်းတော့ကျွန်တော်ဒီတိုင်းပဲအဲ့ဒီဓာတ်ပုံတွေပါရစားဒီတိုင်း Facebook ပေါ်မှာတော့မတင်တာတွေရှိတယ်ဗျစောပိုင်းတော့အဲဒီစောလိုင်းကြီးကကြားလာတာကြားလာတဲ့အမှားပါဗျအဲ့လိုမျိုးဟိုလူခံနေတို့လည်းမဖြစ်ဘူးဆိုတော့ကျတော့ဒီတိုင်းကိုယ်ကလည်းတပိုင်းတစ်နိုင်အဲ့လိုမျိုးမရှင်းနေပါလေမရှိတဲ့အခါအဲ့လိုမျိုးသူတို့ရံမွေရအောင်ဆိုပဲကျတော့ကိုလိုအားကားနဲ့ကိုပေါ်ရအဲ့လိုတွားပြကြတော့ရံမုံမွေရှာရတဲ့ဟာတွေအဲ့လိုစိုက်ပျိုးရေးတဲမှလည်းအဲ့လိုရှိတယ်။အဲ့ PDF အဖွဲ့ဝင်တွေကပဲရံမုံမွေရှာရတဲ့ဟာတွေအဲ့လိုမျိုးတွေရှိတယ
်။အလားတူချင်းပြည်နယ်မှာလည်းတောင်ရလုပ်ငန်းတွေလုပ်ကင်နိုင်ခြင်းမရှိကြပေမဲ့ချင်းမျိုးသားတပ်ဦး CNF နဲ့ချင်းပြည်သူ့ကာကွယ်ရေး CDF တပ်ဖွဲ့တွေဟာစစ်ကြောင်းထွက်ရာတလျှောက်တောင်ဆောင်တွေမှာခင်းသီးဟင်းရွက်ခင်းတွေကိုတပိုင်းတနိုင်စိုက်ပျိုးထားကြပါတယ်။တောင်ရခုတ်ဆက်ပြိုးရင်စစ်ကောင်စီကလေကြောင်းကနေအလွယ်တကူမြင်နိုင်ပြီးတိုက်ခိုက်လာနိုင်တဲ့အတွက်တောင်ဆောင်မထင်မရှားနေရာတွေမှာစိုက်ပျိုးကြတာဖြစ်ပါတယ်။အဲ့ဒီအတွက်စစ်ကြောင်းထွက်ရာမှာဟင်းစားအဖြစ်ရိတ်ခါအထောက်အကူဖြစ်စေတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်ပြီးချင်းမျိုးသားတပ်ဦး CNF အဖွဲ့ကပူးတယ်ရကအခုလိုပြောပါတယ်
။အဓိကတော့ခင်းတီဟင်းရွတ်အတွက်လောက်ပဲအခုလောလောဆယ်နေထားမှာတော့လောက်ကြတယ်။ချစ်ချစ်ပြီးမမကိုပဲနဲ့အဲ့ဒီနည်းနည်းစင်ကြည်တဲ့နေရာမှာရခင်းလို့မျိုးလုပ်ပြီးတော့သူတို့ဟိတီဟင်းရွက်စိုက်ကြတယ်။အဲမုံဟင်းခင်းလို့မျိုးပေါ့နော်။အဲ့လိုမျိုးပဲတလောလောက်ကြတယ်အဓိက။အဲမုံဟင်းခင်းတို့လို့လုံနိုင်ကြတာပေါ့နော်။အာလောဆယ်စားနိုင်ဖို့အတွက်ပေါ့နော်။အဲ့လိုခင်းလေးတို့လုံကြတာတော့နေရာတကာမှာတော့အများကြီးရှိတာပေါ့နော်။အဓိကတော့ရသူမမြင်နိုင်အောင်တတိလေးပဲလုံကြတယ်။လုံချုံရေးရလည်းအဲ့လိုမဖြစ်နိုင်တော့ဘူး။တပိုင်တနိုင်ပေါ့နော်အဲ့လိုပဲသတို့လုံးခံကြတယ်ဘုရားတော်လေးချောင်းမနေနိုင်အောင်လည်းဖြစ်တယ်ပြေလုံးလုံးချုံရေးရချင်းချင်းပေါ်ပေါ်မဖြစ်နိုင်အောင်လည်းသတို့တည်တည်ထားကြတာပေါ့နော
်တကယ်တော့စကိုင်းတိုင်းနဲ့ချင်းပြည်နယ်တောင်ပိုင်းဒေသတွေမှာစစ်ကောင်စီကိုလက်နက်ကင်တုံ့ပြန်တော်လှန်ကြတာဟာအများစုကကျေးလက်ဒေသတွေကတောင်သူလယ်သမားတောင်ယာသမားတွေဖြစ်ကြပါတယ်သူတို့တွေဟာလယ်ယာစိုက်ပျိုးရေးတောင်ယာစိုက်ပျိုးရေးတွေကိုစစ်ကောင်စီတပ်တွေရဲ့ရန်ကြောင်ကောင်းကောင်းမပြုတ်လုံနိုင်ကြတော့ပဲနောက်ဆုံးမှာရွေးစရာလမ်းမရှိပဲလက်နက်ကင်တော်လှန်ရေးတစ်ခုတည်းကိုပဲရွေးချယ်ခဲ့ကြရတာဖြစ်ပါတယ်အဲ့ဒီအတွက်ရေရှည်ရည်တည်နိုင်ဖို့အတွက်သူတို့တက်ကြွနဲ့စိုက်ပျိုးရေးကလည်းရိတ်ခါရရှိရေးလုံဆောင်နေကြတာဖြစ်ပါတယ်ခင်ဗျာ
ကို
ခင်မောင်စိုးမင်းကမြေကြီးဩဇာအစီအစဉ်မှာတင်ဆက်ပေးခဲ့တာပါရှင်။လက်ရဆိုင်ပြောရေးတောင်သူလယ်သမားအဆရှိတဲ့အကြောင်းအရာတွေနဲ့ပတ်သက်တဲ့သတင်းတွေ၊သုံးသပ်ချက်အမြင်တွေကိုစုစည်းပြီး VOA ရဲ့အပတ်စဉ်အင်္ဂါနေ့ညရုပ်မြင်သံကြားပေါ်ကရေဒီယိုအစီအစဉ်မှာနားဆင်ရှုစားနိုင်ပါတယ်။ Light Meter နဲ့ဖမ်းယူနားဆင်နိုင်သလိုလူမှုမိတ်ဆွေရုပ်သံလိုင်းမှာလည်းကြည့်ရှုနိုင်ပါတယ်ရှင်။
မသေးကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကရင်းလို့လက်ခွင့်အပေါ်မှာမူတည်နေပါလေကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ပြည်ဝင်မြန်မာဘာသာအစီအစဉ်တွေကိုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မတစ်ခုကိုထုတ်လွှင့်ပေးကြပါမယ်။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ဟာသူ့အပေါ်နောက်ထပ်ဆွဲချက်တင်ထားတာတွေနဲ့ပတ်သက်ပြီးဒါဟာနိုင်ငံရေးအရာထိုးနှက်မှုအဖြစ်ပုံဖော်ပြောဆိုပါရယ်။တစ်ချိန်တည်းမှာပဲသမ္မတဂျိုးဘိုင်ဒန်ရဲ့သားဟန်တာဘိုင်ဒန်ကလည်းတရားစွဲဆိုခံထားရတာကြောင့်သမ္မတဘိုင်ဒန်ကို Republican တွေကစောင့်ကြည့်နေပါရယ်။VOA သတင်းတောက် Veronica Baldares Iglesias ပြောထားတဲ့သတင်းကိုကိုအောင်ကပြောပြပေးပါရှင
်။ Pennsylvania ပြည်နယ်မှာစနေနေ့ကကျင်းပတဲ့မဲဆွယ်စည်းရုံးပွဲအတွင်း American သမ္မတဟောင်း Donald Trump ကသူ့အပေါ်ဆွဲချက်တင်ထားတာတွေဟာအခြေအမြစ်မရှိဘူးဆိုပြီးပြောပါတယ်
These are ridiculous and dice. ဒီဆွေချက်တွေဟာလုံးဝအဓိပ္ပာယ်မရှိပါဘူး။သမ္မတလောင်းဖြစ်ဖို့ထိခပြေးနေသူကိုမကောင်းကြံနေကြတာပါ
။2024 American သမ္မတရွေးကောက်ပွဲမှာ Republican ကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ Trump ကမျှော်လင့်နေတာပါ။ Trump ဟာလျှို့ဝှက်မှတ်တမ်းတွေကိုပေါ့ပေါ့ဆဆသိမ်းဆီးခဲ့တယ်ဆိုတဲ့ဆွေချက်နဲ့ပတ်သက်လို့သူ့အပေါ်စုံစမ်းစစ်ဆေးရမှာဂျာဝင်ဟန်တာနှောက်ယှက်ခဲ့တယ်ဆိုပြီးပြည်တော်စုရှင်းနေတွေကလွန်ခဲ့တဲ့ဂျာတာရေးနေကနောက်ထပ်ရာဇဝတ်မှု၃မှုနဲ့ထပ်တိုးဆွေချက်တင်လိုက်တာပါထွက်ပေါ်လာတဲ့အထောက်အထားတစ်တွေထဲမှာသူ့အပေါ်အမှုပိုကြီးလေးနိုင်တဲ့ CCTV လုံခြုံရေးကင်မရာကရိုက်ကူးထားတဲ့ဗီဒီယိုတွေကိုဖြတ်ဖို့ Trump မှာသူ့ရဲ့ဝန်ထမ်းတွေကိုခိုင်းစေခဲ့တယ်ဆိုပြီးထရမ့်ရဲ့ရွေးကောက်ပွဲပြန်ပတ်တူကအခုလိုပြောပါတယ
် This was the withholding of
ဒေါ်လာထွက်အနေနဲ့မှတ်တမ်းတွေပြန်ပေးဖို့ဆိုရတောင်းခံခဲ့ပေမဲ့လည်းသူကဒီရှုပ်ဝဲမှတ်တမ်းတွေကိုတင်စီထားခဲ့ပါတယ်ပြန်မပေးရုံနဲ့မဟုတ်ပါဘူးသူကမရှိဘူးလို့လည်းလိန်ပြောခဲ့ပါတယ
် Republican သမ္မတကိုယ်စားလှယ်လောင်းတူကလည်းဒါဟာထရမ့်အပေါ်နိုင်ငံရေးအရာအမဲဆက်ဆွန့်ထင်းအောင်လုပ်တာဖြစ်တယ်လို့ပြောဆိုပြီးသူသာသမ္မတအဖြစ်ရွေးခံရရင်ထရမ့်ကိုလွန်ငင်းခွင့်ပေးမှာလို့ပြောပါတယ်
I absolutely think the right
answer
to
a ကောင်းဆုံးအဖြေကတော့ပြီးခဲ့တဲ့ဖြစ်ရပ်တွေကိုအတိတ်မှာပဲထားခဲ့ဖို့ပ
ါတခြားတစ်ဖက်မှာလည်းသမ္မတဂျိုးဘိုင်ဒန်သားဟန်တာဘိုင်ဒန်ကိစ္စပါဟန်တာဘိုင်ဒန်ဟာအခွန်ဆောင်မှုပြက်ကွက်တာကြောင့်တရားစွဲဆိုခံထားရတာပါဒါပေမဲ့ကြားခံရတဲ့ပြစ်ဒဏ်ရော့အောင်အပြစ်ရှိကြောင်းဝန်ခံဖို့တရားလုံးနဲ့ညှိနှိုင်းသဘောတူထားခဲ့တာမှာပြည်တော်စုတရားသူကြီးတဦးကလက်မခံဘဲထွက်ဆိုချက်ပြန်လည်ပြင်ဆင်ရေးသားဖို့အမိန့်ထုတ်ခဲ့ပါတယ်
It's relatively easy to
Mr. Biden ကအပြစ်ရှိကြောင်းထွက်ဆိုမယ်ဆိုရင်တော့ပြင်ဆင်ရတာလွယ်ပါတယ်။အဲ့လိုလုပ်တာကသူ့အတွက်လည်းအကောင်းဆုံးဖြစ်မယ်လို့ထင်ပါတယ်
။အောက်လွှတ်တော်ဥက္ကဋ္ဌ Republican အမတ် Kevin McCarthy ကလည်းသမ္မတ Biden ဟာငွေကြေးအလွယ်သုံးစားလုပ်တယ်ဆိုပြီးတရားစွဲဆိုနိုင်မှုအတွေ့စုံစမ်းစစ်ဆေးဖို့ပြောဆိုခဲ့ပါတယ်။တချို့ Republican တွေကတော့ American ပြည်ထောင်စုအနေနဲ့အလေးထားဖြေရှင်းရမယ့်တခြားကိစ္စရပ်တွေရှိသေးကြောင်းထောက်ပြပါတယ်။
America's got amazing problems. စိတ်ချမ်းမရေးမွေးထုံထိုင်းစေတဲ့ copyright စေတုံးဆွဲမှုနေဆက်ရေးရလူပြဿနာကြီးတွေအမေရိကအနေနဲ့ရင်ဆိုင်နေရတာပါကျွန်တော်သာဆိုရင်တော့ဒီလိုပြဿနာတွေကိုဖြေရှင်းဖို့အာရုံစိုက်ကြိုးပမ်းမှာပ
ါသမ္မတဘိုင်ဒန်ကတော့သူ့ပေါ်တရားစွဲဖို့ကြိုးစားတာတွေကိုလောင်ပြောင်ခဲ့တယ်လို့သူ့သားရဲ့စီးပွားရေးကိစ္စတွေမှာပါဝင်ပတ်သက်တာမျိုးမရှိဘူးဆိုပြီးအချိန်ချင်းငင်းဆိုထားပါတယ်ခင်ဗျာ
အ အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုကိုအောင်ကတင်ဆက်ပေးခဲ့တာပါ Viewer America အတန်လွှင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်အခုတော့ကမ္ဘာဒေါ်လာခီးသွားအစီအစဉ်ကိုအလှည့်ပေးရအောင်ပါဒီတစ်ပတ်မှာတော့ Titanic ခီးတဲ့အဖြစ်ကြည့်နိုင်မယ်ပြပွဲအကြောင်းကိုကမ္ဘာဒေါ်လာခီးသွားအစီအစဉ်မှာနားဆင်ရမှာပါ1912ခုနှစ်ကမြောက်အတ္တလန္တိတ်သမုဒ္ဒရာထဲနှိမ့်မြုပ်သွားခဲ့တဲ့တိုက်တန်နစ်သင်္ဘောကြီးအကြောင်းပြပွဲကိုပြည်သက်နိုင်ငံပါရီမြို့တော်မှာပြသနေပါတယ်။သင်္ဘောပြကြီးကနေဆဲယူထားတဲ့ပစ္စည်းတွေခေတ်သစ်နည်းပညာတွေနဲ့ပေါင်းစပ်ပြီးကမ္ဘာကျော်သင်္ဘောကြီးတွေကိုကိုယ်တိုင်ရောက်သွားသလိုဖြစ်မဲ့ပြပွဲကိုမတ်စုမြတ်မွန်ကကမ္ဘာတရားခီးသွားစီစဉ်ကနေခေါ်သွားပါလိမ့်မယ်ရှင်။
ကမ္ဘာမှာလူသိအများဆုံးတိုက်တန်နစ်သင်္ဘောပြတ်ကြီးရဲ့အကြောင်းပြပွဲတစ်ခုကိုပြည်သက်နိုင်ငံပါရီမြို့တော်ကဖာဆိုင်ပြခန်းကြီးမှာပြသနေပါဗျ1912ခုနှစ်တုန်းကရေကင်းဆိုင်ကြီးနဲ့တိုက်မိပြီးနစ်မြုပ်သွားခဲ့တဲ့သင်္ဘောကြီးပုံစံမျိုးဖြစ်အောင်လို့ခင်းချင်းပြင်ဆင်ထားတဲ့အပြင်ဒီပညာရည်နဲ့ပါတွေ့မြင်ထိတွေ့ခံစားနိုင်အောင်လို့ပြပွဲကိုလုပ်ထားတဲ့အတွက်ပြပွဲလာကြည့်သူတွေအနေနဲ့ကိုယ်တိုင်တိုက်တန်နစ်သင်္ဘောကြီးရဲ့ရောက်နေတယ်လို့ခံစားရမှာဖြစ်ပါတယ်တချို့ပြခန်းတွေကသင်္ဘောပေါ်ကအခန်းတွေအတိုင်းကိုအရွယ်စင်တူလုပ်ထားတဲ့အပြင်သင်္ဘောပြတ်ကြီးကနေပြန်လည်ဆဲယူထားတဲ့ပစ္စည်းတွေနဲ့တွဲပြီးပြသထားတဲ့အတွက်တိုက်တန်နစ်သင်္ဘောကြီးရဲ့ခန်းနာတဲ့အပြင်အဆင်တွေကိုကိုယ်တိုင်အနီးကပ်မြင်တွေ့နိုင်ကြပါတယ်။ပြပွဲကိုလာကြည့်သူတွေအနေနဲ့တိုက်တန်နစ်သင်္ဘောပေါ်သွားရတဲ့အတွေ့အကြုံမျိုးဖြစ်အောင်လို့ဝင်ခွင့်လက်မှတ်ကအစအသေးစိတ်စဉ်းစားပြင်ဆင်ထားတာဖြစ်တယ်လို့ပြပွဲတာဝန်ရှိသူတွေကပြောပါတယ်။
Dans l'exposition, on vous donne une carte d'embarquement à l'entrée. Vous êtes là, vous êtes votre petite carte.
Pia wae la du rai go awe ma Timor si yin pe de boarding pass la mat myo de khu si pe ba de. Ko rai Timor si khi thwet de so ra myo khan sa ya si yang ba. Timor nit de the pa bi pyaung song te song twa du ri atat shin chan yin tu ri ye name a long go pya gan ma yee ta pya ta tha de atwet naw song cha yin ko rai atat shin chan ni de de so ra myo atwe paw la si ba de.သင်္ဘောပေါ်ပါသွားကြသူတွေနဲ့ပတ်သက်တဲ့အကြောင်းတွေအဲ့ဒီခေတ်ခါကနီးပညာတွေအံ့ဩစရာကောင်းလောက်အောင်စွန့်စားခဲ့ကြတာတွေအားလုံးတိုက်တန်နစ်ရုပ်ရှင်တွေကတရုတ်ဆောင်မင်းသားဒီကပီယိုလိုမျိုးကိုယ်တိုင်ဝင်ပြီးခန်းစားကြည့်ရမှာဖြစ်ပါတယ်
။အခုပါရီမြို့ကပြပွဲမှာပြသထားတဲ့ပစ္စည်းတွေကပစ္စည်းပေါင်း260ကတိုက်တန်နစ်သင်္ဘောပြတ်ကြီးကိုသွားလေ့လာရင်းနဲ့သမုဒ္ဒရာထဲမှာပောက်ကွဲသွားခဲ့တဲ့တိုက်တန်ရေငုပ်သင်္ဘောလေးတွေပါသွားသူပေါ်နော်ရီနာရှူလေးကိုယ်တိုင်ဆဲယူထားတဲ့ပစ္စည်းတွေဖြစ်ကြပါတယ်။ရေအောက်ပင်လယ်သမုဒ္ဒရာအကြောင်းကျွမ်းကျင်သူနာရှူလေးဟာတိုက်တန်နစ်သင်္ဘောပြတ်ရှိတဲ့နေရာကို38ကြိမ်တိုင်သွားရောက်စူးစမ်းခဲ့ဘူးသလိုတိုက်တန်နစ်သင်္ဘောကြီးနဲ့ပတ်သက်လို့အသေးအချာသိရှိသူဖြစ်လို့သူ့ကိုမစ္စတာတိုက်တန်နစ်လို့တော့မှတင်စားခေါ်ခဲ့ကြတာပါ1989ခုနှစ်ကနေ2010ခုနှစ်အတွင်းတိုက်တန်နစ်သင်္ဘောပြတ်အကြောင်းစူးစမ်းတဲ့ရေအောက်ခရီးစဉ်10ခုမှ6ခုကိုသူဦးဆောင်ပါဝင်ခဲ့တာဖြစ်ပါတယ်အဲ့ဒီခီးစဉ်တွေကနေပစ္စည်းပေါင်း 9,000 ထက်မနည်းကိုဆယ်ယူနိုင်ခဲ့ကြပါတယ်။အခုပါရီမြို့တော်မှာ2023ဇူလိုင်18ရက်နေ့ကနေစက်တင်ဘာ10ရက်နေ့အထိပြသတဲ့ပြပွဲကြီးအတွက်လည်းသူအများကြီးပံ့ပိုးကူညီခဲ့တာဖြစ်ပါတယ်။တိုက်တန်နစ်သင်္ဘောပေါ်ကခီးတဲ့200ကျော်နဲ့ဆက်ဆက်နေတဲ့ပစ္စည်းတွေကိုကိုယ်တိုင်မြင်တွေ့ပြီးသူတို့ရဲ့အကြောင်းကိုပုံမသိရှိသဘောပေါက်နိုင်ကြပါတယ်။အဲ့လိုခီးတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုပြန်လည်ရှာတွေ့တူးဖော်နိုင်အောင်စူးစမ်းခဲ့ကြတဲ့အကြောင်းတွေကိုပါဒီပြပွဲမှာပြသထားပါတယ်။သင်္ဘောကြီးတိုက်မိခဲ့တဲ့မျောနေတဲ့ရေခဲဆိုင်ကြီးကအစကင်ချီရဲ့အေးခဲတဲ့ခံစားမှုမျိုးရအောင်လို့လှုပ်ထားပေးတာပါ
C'est tout le mystère qu'il y a autour, tout ce qu'on sait pas et qu'on essaie d'imaginer, la souffrance aussi qu'ils ont pu ressentir.
ဒီတမောကြီးနဲ့ပတ်သက်သမျှအားလုံးကတိတ်ပဟေလိဆံပါတယ်။ကျမတို့မသိရသေးတာတွေစိတ်ထဲပုံဖော်ကြည့်မိတာတွေအားလုံးလျှို့ဝှက်စမ်းကြံမှုတွေနဲ့ပြည့်နေပါတယ်။သူတို့ဘယ်လိုခံစားကြရမလဲဆိုတာကအစပါ။အဲ့ဒါတွေအားလုံးကျမတိတ်ကိုသိကျင်စိတ်ဝင်စားတာပါ။ပထမတန်းစားလက်မှတ်နဲ့လိုက်စီးတဲ့ခရီးသည်တွေနဲ့တတိယတန်းကလိုက်စီးတဲ့ခရီးသည်တွေဘယ်သူပိုဆုံးရှုံးမှုများလဲဆိုတာမျိုးကနေပထမတန်းစားခရီးသည်တွေဝစ်စားခဲ့ကြတဲ့လှပတဲ့ဝစ်စုံတွေသူတို့သုံးတဲ့အကောင်းစားပကံခွက်ရောက်တွေတတိယတန်းစားလက်မှတ်နဲ့စီးတဲ့သူတွေနဲ့ရောဘလောက်ကွာခြားခဲ့တယ်လဲဆိုတဲ့အားလုံးကိုကျွန်မစိတ်ဝင်စားပါတယ
်1912ခုနှစ်ဧပြီလ10ရက်နေ့တုန်းကခမန်းကြီးခီးတဲ့နဲ့သင်္ဘောအမှုရန်2200ကျော်ပါသွားတဲ့တိုက်တန်နစ်သင်္ဘောကြီးဗြိတိန်နိုင်ငံ Southampton စိုက်ခန်းကနေအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကိုထွက်ခွာသွားခဲ့ပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာမှာအကောင်းဆုံးဇိမ်ခံသင်္ဘောကြီးဖြစ်တဲ့တိုက်တန်နစ်ပေါ်မှာချွေဝချမ်းသာတဲ့လူချမ်းသာတွေပါသွားသလိုအမေရိကန်မှာရွှေပြောင်းအခြေချနေထိုင်ဖို့တတိယတန်းစားလက်မှတ်နဲ့လိုက်သွားကြတဲ့ခီးတွေကလည်းထက်ဝက်လောက်ပါသွားတာပါ။ခီးစဉ်စားပြီး၄ရက်မြောက်ဖြစ်တဲ့ဧပြီလ14ရက်နေ့ညနေချိန်မှာ ဖင်လယ်ထဲမျောနေတဲ့ရေခဲဆိုင်ကြီးကို Titanic တင်မောကြီးတိုက်မိခဲ့ပြီးနိုင်ပိုင်းအကြာဧပြီလ15ရက်နေ့အစောပိုင်းမှာနင်းမြုပ်ခဲ့တဲ့အတွက်ခီးသည်နဲ့တင်မောအမှုရန်1500ကျော်သေဆုံးခဲ့ကြပါတယ်။တတိယဒဏ်စာလက်မှတ်နဲ့လိုက်သွားတဲ့ခီးသည်900ကျော်မှာ150ကျော်ပဲအသက်ရှင်ခဲ့ပါတယ်။အခုဆိုရင် Titanic နှစ်ခဲတာနှစ်ပေါင်း110ကျော်ခဲ့ပြီမဲ့ဒီတင်မောကြီးနဲ့ပတ်သက်တဲ့အကြောင်းတွေကိုစိတ်ဝင်စားသူတွေဒီနေ့အထိအများအပြားရှိနေကြပါတယ်။Director James Cameron ရိုက်ကူးတဲ့ Titanic ရုပ်ရှင်ကြောင့်လဲဒီသင်္ဘောကြီးအကြောင်းပို့ပြီးသိချင်သူတွေမနည်းပါဘူး
။ Mais écoutez, il y a 10 ans, 2013, j'avais assisté à
Titanic သင်္ဘောနဲ့ပတ်သက်တဲ့ပထမပြပွဲကိုလွန်ခဲ့တဲ့ဆယ်နှစ်2013ခုနှစ်မှာကြီးခဲ့ဘူးကတည်းကသိကိုစိတ်ဝင်စားခဲ့ပါတယ်။ Titanic ရုပ်ရှင်ကို1998မှာကြည့်ပြီးတဲ့နောက်ပိုင်းမှာတော့ဒီသင်္ဘောကြီးနဲ့ပတ်သက်တဲ့စာအုပ်တွေကိုအင်္ဂလိပ်လိုရေးထားတာတွေရောပြင်သစ်လိုရေးထားတာတွေရောအများကြီးဝယ်ဖက်ဖြစ်ပါတယ်။အမြဲစိတ်ဝင်စားပါတယ်။တိုက်တန်ရေငုံသင်္ဘောငယ်ပျောက်သွားတဲ့သတင်းတွေထွက်လာတော့သိကျင်စိတ်တွေတစ်ခါပြန်ပေါ်လာခဲ့တာပါ။တ
ိုက်တန်နစ်သင်္ဘောကြီးနင်းမြုပ်ခဲ့ပြီးနှစ်ပေါင်း80ကျော်ကြာမှသမုဒ္ဒရာကျမ်းပြန်အောက်မှာနှစ်ပိုင်းပြတ်နေတဲ့သင်္ဘောပြတ်ကြီးနဲ့ပြန့်ချဲနေတဲ့သင်္ဘောပြတ်ထဲကပစ္စည်းတွေကိုရှာဖွေတွေ့ခဲ့ကြတာဖြစ်ပါတယ်
။ The whole Titanic area around there is just mud and here is this big thing on the bottom.
Titanic တင်မောကြီးနစ်နေတဲ့နေရာပတ်လည်မှာရှုံ့တွေပဲရှိပါတယ်။သမုဒ္ဒရာကျမ်းပြင်အောက်နင်းမြုပ်နေတဲ့တင်မောကြီးမှာတန်သာကောင်တွေရေမြုပ်လိုပင်လယ်သရဝါတွေလိုရေနေသက်ရှိတွေကပ်ပြီးတော့ရှင်သန်နေကြပါလေ။ငါးတွေခွန်မာကောင်တွေကနန်းတွေကလည်းတင်မောပြည်ကြီးထဲမှာမိခိုနေထိုင်နေကြပါလေ။အပင်တွေသရဝါတွေရှင်သန်နေထိုင်နေကြတဲ့ဂရဟစနစ်ကြီးဖြစ်နေပါလေ။လူသက်ပေါင်းများစွာဆုံးရှုံးခဲ့လို့ကြေကွဲဝန်းနေစရာဖြစ်တဲ့နေရာမှာတခြားသက်ရှိတွေရှင်သန်နေထိုင်နေကြတာကစန့်ကျင်ဘက်လိုဖြစ်နေတာပါ။အဲ့ဒါကူကတိုက်တနစ်ရဲ့ထူးခြားမှုပါ။သမုဒ္ဒရာကျမ်းပြင်မှာတင်မောပြတ်ကြီးဒီတိုင်းရှိနေတာတော့မဟုတ်ပါဘူး
။တင်မောပေါ်ပါသွားသူ2200ကျော်မှာ900ကျော်ပဲအသက်ရှင်ကယ်ဆယ်နိုင်ခဲ့တဲ့တိုက်တနစ်တင်မောနင်းမြုပ်မှုနဲ့ပတ်သက်လို့သိကျင်သူတွေစူးစမ်းနေကြသူတွေကတော့ဆက်လက်စူးစမ်းလေ့လာနေကြဆဲဖြစ်ပါတယ်။အခုပြင်သစ်နိုင်ငံပါရီမြို့တော်မှာပြသနေတဲ့တိုက်တနစ်ပြပွဲမှာတော့ဒီတင်မောကြီးမနစ်ခင်တင်မောစီးသူတွေဘလို့ပုံစံမျိုးနဲ့လိုက်ပါစီးခဲ့ကြသလဲဘလို့အတွေ့အကြုံတွေရခဲ့ကြသလဲဆိုတာကိုကိုရိုင်းခန်းစားသိရှိနိုင်အောင်လို့လုပ်ပေးထားပါရရှင်ကျွန်မဆူမြတ်မောမ
Titanic ခီးတဲ့အဖြစ်ကြည်နိုင်မဲ့ပြပွဲအကြောင်းကိုမဆုမြတ်မွန်တင်ဆက်ပေးခဲ့တဲ့ကဘာတလာခီးသွားအစီအစဉ်မှာနားဆင်ကြကြရတာပါ။အင်္ဂါညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့ပါမို့အခုဆက်ပြီးတော့အင်္ဂါညရဲ့နောက်ဆုံးရသတင်းအကြီးချုပ်ကိုမက်ခင်လီကဆက်ပြီးတော့ပြောပြပေးပါမယ်ရှင
်။နေပြည်တော်အချင်းတော်မှာနှစ်ရှစ်ထောင်တန်ကြာခံနေရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ပေါ်ဆွေးဆူထားတဲ့အမှု19မှုတွေကအမှု9မှုအတွက်ထောင်နဲ့6နဲ့အပြည့်တင်ရှော့ပေါ်ပေးလိုက်တဲ့အကြောင်းစစ်ကောင်စီကဒီနေ့ကြေညာပါတယ်။သမရဦးဝင်းမြင့်ပေါ်ဆွဆွဲထားတဲ့အမှု10မှုတွေက2မှုကိုလည်းပြည့်တင်လူငင်းခွင့်ပြုလိုက်ပြီးစုစုပေါင်းပြည့်တင်4နှစ်ရှော့ပေါ်ပေးလိုက်တယ်လို့လည်းဗိုလ်ချုပ်စောမင်းထွန်းကပြောပါတယ်။ဒါ့အပြင်တိုင်းသာစီလုံးညီညွတ်ရေးနဲ့ပြည်ရင်းငင်းငန်းရေးကိုရှေ့ရှုတဲ့အနေနဲ့လို့ဆိုပြီးတော့လည်းလက်ရှိအချင်းတော်တွေအပြည့်တင်ကြာခံနေရတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်82ဦးကိုလည်းနောက်ထပ်တစ်ကြိမ်ပြစ်မှုထမ်းမှန်ကျူးလွန်မှာက၎င်းအပြည့်တင်ပြင်ယခုကြာခံရင်ကြံရှိနေတဲ့အပြည့်တန်တွေကိုပါဆက်လက်ကြာခံပါမယ်ဆိုတဲ့စီကံတက်မှတ်ချက်နဲ့ဒီကနေ့ပဲပြည့်တန်လွန်ငင်းခွင့်ပေးလိုက်ကြပါတယ်။နေပြည်တော်အချင်းတောင်မှာနှစ်ရှည်ထောင်နဲ့ကြာခံနေရတဲ့နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့သမရဦးဝင်းမြင့်တို့ပေါ်ချမှတ်ထားတဲ့ပြည့်တန်တချို့ကနေဒီကနေ့လွန်ငင်းချမ်းသာခွင့်ပြုလိုက်တဲ့စစ်ကောင်စီရဲ့လှုပ်ရက်ဟာပြည်သူလူထုကိုလှည့်စားတဲ့လှုပ်ရက်ဖြစ်တယ်လို့ NUG ဂျားကာလာအမျိုးသားညီညွတ်ရေးအစိုးရလူအခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကလူမှုကွန်ရက်ကတစင်တုံ့ပြန်လိုက်ပါတယ်။အလားတူပဲသမရဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့အပေါ်ချမှတ်ထားတဲ့ပြစ်ဒဏ်တွေအလုံးကိုချင်းချက်မရှိပြန်လွှတ်ပေးဖို့ကိုလည်း NUG တရားရေးဝန်ကြီးဌာနကဒီကနေ့ရက်စွဲနဲ့ကြေညာချက်ထုတ်တောင်းဆိုလိုက်ပါတယ်။အရှိတောင်အာရှနိုင်ငံတွေအနေနဲ့မြန်မာနိုင်ငံကိုအာဆီယံကိုစားပြုမဟုတ်ပဲတနိုင်ငံချင်းအလို့သဘောဆက်ဆံနိုင်တယ်ဆိုတဲ့မလေးရှားဝန်ကြီးချုပ်ရဲ့မှတ်ချက်နဲ့ပတ်သက်ပြီးစိုးရိမ်ကြောင်းကိုအာဆီယံပါလီမန်များအဖွဲ့ APHR ရဲ့ဥက္ကဋ္ဌဖြစ်သူမာစီဘာရန်စ်ကဒီနေ့ပဲပြောလိုက်ပါတယ်လူခွင့်ကိစ္စတွေကိုပြစ်ပယ်တာမျိုးမဟုတ်ပဲစစ်ကောင်စီနဲ့အာဆီယံနိုင်ငံတွေကြားအလို့သဘောဆက်ဆံတာမျိုးတွေလုံကောင်းလုံနိုင်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောခဲ့တဲ့စကားနဲ့ပတ်သက်ပြီးအခုလို ARPH ဖွဲ့ကထုတ်ပြန်လိုက်တာဖြစ်ပါတယ်ရှင်
တဲ့အင်ဂျင်စုံကိုမက်ခင်လေးကပြောပြပေးသွားတာပါအင်္ဂါညရဲ့အစီအစဉ်ကတော့ဒီလောက်ပါပဲ ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆူမောဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောင်းကန်ချန်နဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်းလွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ်။ View American အတန်းလွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုက်ပြင် online ကနေဆိုရင် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်ရှင်။ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံး PN ရဲ့ခတ်သိမ်းကင်းနေပြီးတော့လူရဆန္ဒပြေဝါကြပါစေ။ကျွန်မလေးမပါရှင်။
This program has come to you from the Voice of America, Washington.